Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်ဩဂတ်လ31ရက်ချက်တာပြညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ3252တို့အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်နေတွေ့နာဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြန်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့မှာဒီငါးရက်တိုက်မိလောင်ခဲ့လို့လူ80ကျော်သေဆုံးခဲ့ပါတယ်ထိုင်ဝမ်ကိုအမေရိကန်ပြည်ထောင်စုကစစ်လက်နက်အကူအညီတွေတိုက်ရိုက်ပေးတော့မှာဖြစ်ပါတယ်အိန္ဒိယနိုင်ငံကစံတင်ပို့မှုကိုကန့်သတ်ခဲ့တာကြောင့်စံစည်းကွက်မှာထိုင်းနဲ့ဗီယက်နမ်ကစံတွေ20ရာခိုင်နှုန်းကျော်ဈေးသက်သွားခဲ့ပါတယ်အခုလိုမျိုးထိတန်းရသတင်းတွေကိုဒီနေ့ညမှာကြီးညာပေးပါမယ်ရှင်
ကျေးဇူးပါမဆုမြတ်မို့ရေဒီသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ကချင်တက် KIA ဌာနချုပ်နာစစ်ကောင်စီနဲ့တိုက်ပွဲဖို့ပြင်းထန်လာနေပါလေ။နောက်စကိုင်းကံမလူဘက်စစ်တပ်စစ်စင်ရေးကြောင့်ဒေသခံတချို့တေချေရပြီးတောင်းချီထွက်ပြေးနေရတာမှာဒေသတာဝန်ခံက
လူပတ်ထားကြတာက3ယောက်ရေကျွန်တော်ဒီအဒီဒီဒီဘက်နေမှာတော့အဲ့ဘူးတော့တယောက်တဲမှနေခဲ့တဲ့အသက်50ကျော်လောက်ဘူးတော့တယောက်လည်းကျင့်တာခဲ့တယ်
။နောက်မြမအရေးဒေတာတွေတက်သည့်ပညာရှင်တွေအင်ဒိုနီးရှားမှာအာဆီယံအတွက်အထောက်အကူပြုစေဖို့ဆွေးနွေးခဲ့ကြပါတယ်။အခုလိုသတင်းလွှာတွေပြီးမှတော့ကျတာပညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နောက်ကျမအရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တဲရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုန်းနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ။
တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကဒီရိုယွင်းနေတဲ့ငါးတပ်တိုက်တစ်ခုမှာချာတာဘရီနဲ့ဒီနေ့အစောပိုင်းလုံးကမိလောင်ခဲ့တဲ့အတွက်83ယောက်ထံမှလည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်50ကျော်လည်းထိခိုက်ဒဏ်ရာရခဲ့ကြပါရယ်မိငိမ့်သွားတဲ့အစာအုပ်ထဲမှာကုန်ကြီးကယ်ဆယ်ရေးတွေရှင်းလင်းရှာဖွေနေကြတာနဲ့အတူနောက်ထပ်သေဆုံးသူတွေရှိနိုင်တယ်လို့ရေးပေါ်ကယ်ဆယ်ရေးလုပ်နေသူတွေကပြောပါရယ်မိဘကနေလွတ်မြောက်လာသူတယောက်ကသူ့ရဲ့အတွေ့အကြုံကိုခုလိုပြောပြပါရယ်
Yes, I'm losing my sister. Three sisters already I'm losing. And also my thing. I didn't bring from inside.
မီလာမို့အတွင်းမှာသူ့ရဲ့ညီမကိုဆုံးရှုံးခဲ့ရတဲ့အကြောင်းနဲ့သူကိုယ်တိုင်လည်းအသက်လူပြီးတော့ထွက်ပြေးလာရတဲ့အတွက်အားလုံးမိတဲ့ပါသွားတဲ့အကြောင်းကိုဒီမလာဝီနိုင်ငံကနေအလုလာလုပ်နေသူကပြောပြနေတာဖြစ်ပါတယ်။ရွှေပြောင်းလုပ်သားတွေအိမ်ကမ်းမငှားနိုင်သူတွေနေထိုင်ကြတဲ့အစားအုပ်ဟောင်းတွေကအရေးပေါ်လမ်းကြောင်းထွက်ပေါက်တွေပိတ်နေတာကြောင့်အများအပြားဟာပြေးပေါက်ပိတ်ပြီးတော့မိခိုးငွေတွေရှူရှိုင်းမိလို့တေဆုံးခဲ့တာလို့မျက်မြင်တွေကပြောပါတယ်။အခုမီးလောင်ခဲ့တဲ့အစာအုပ်အပါအဝင်အိမ်နားတဝိုက်ကအစာအုပ်ဟောင်းတွေကိုစီးပွားရေးလောဘသားတွေကထိန်းချုပ်ထားပြီးတော့အိမ်ကမ်းမငှားနိုင်ကြသူမျိုးတွေကိုပေးနေကငွေကောက်နေတာဖြစ်တယ်လို့နေရာချထားရေးနဲ့အခြေခံစောင့်အုံတိုးတက်ရေးကောင်စီအကြီးအကဲကပြောပါတယ်။မီးလောင်ကျွမ်းသွားတဲ့အစာအုပ်မှာလူ200လောက်အထိနေထိုင်နေတာဖြစ်တယ်လို့မျက်မြင်တွေကပြောကြပါတယ်။မိဘကြောင့်စတင်လောင်ကျွမ်းခဲ့တယ်လို့ဆိုတာကိုတော့အာဏာပိုင်တွေစုံစမ်းနေစေဖြစ်ပါတယ်ရှင်။
ကဘောနိုင်ငံမှာတော့အာနာသိန်းထတဲ့ပေါ်အာဖရိကဒေသတွင်းအဖွဲ့ကြီးကဖွဲ့စည်းပုံနဲ့အညီပြန်သွားဖို့တောင်းဆိုလိုက်ပါတယ်။ကဘောမှာနိုင်ငံရေးပဋိပက္ခကိုလက်လက်အင်အားသုံးဖြည့်ရှင်းတဲ့ပေါ်ဘူအာဖရိကနိုင်ငံများအတိုင်းဝန် ECC အဖွဲ့ကဒီနေ့ပြစ်တင်ဝေဖန်လိုက်ပြီးဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအမြန်ဆုံးဆောင်ရွက်ချဖို့တိုက်တွန်းလိုက်တာပါ။သူတို့အနေနဲ့ကဘောနိုင်ငံအတွင်းဖြစ်ပေါ်နေတာတွေကိုအနီးကပ်လေ့လာစောင့်ကြည့်နေပြီးကမ္ဘောနိုင်ငံရဲ့နိုင်ငံရေးနဲ့လုံခြုံရေးအခြေအနေတွေကိုအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေစီဝေးပွဲခေါ်ယူကျင်းပသွားမှာဖြစ်ကြောင်း ECC အဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဘူအာဖရိကနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောမှာရွေးကောက်ခံသမ္မတအလီဘွန်ဂိုရဲ့အစိုးရကိုဖြုတ်ချပြီးအာဏာသိမ်းလိုက်တဲ့အကြောင်းစစ်တပ်ရရှိအဖွဲ့တစ်ဖွဲ့ကမနေ့ဩဂတ်လ30ရက်နေ့မှာကြေညာခဲ့ပါတယ်။ဒီလိုအာဏာသိမ်းခဲ့တဲ့လုပ်ရက်ပေါ်နိုင်ငံတော်များများကပြစ်တင်ဝေဖန်လိုက်ပြီးသမ္မတဘွန်ဂိုကိုပြန်လွှတ်ပေးပြီးအရသာအုပ်ချုပ်ရေးအဖွဲ့ထံအာဏာလွှဲပေးဖို့လဲအမေရိကန်ပြည်ထောင်စုဘက်ကပါတောင်းဆိုထားပါတယ်။ရွေးကောက်ပွဲမှာသမ္မတဘွန်ဂိုအနိုင်ရကြောင်းကာဘွန်ရွေးကောက်ပွဲကော်မရှင်ကကြေညာပြီးမှစစ်တပ်ကအာဏာသိမ်းလိုက်တာဖြစ်ပြီးဗိုလ်ချုပ်ကြီး Brice Clotaire Oligua Nguyen ကိုအသင်ကူးပြောင်းရေးကော်မတီဥက္ကဋ္ဌအဖြစ်ခန့်အပ်လိုက်ကြောင်းလဲကြေညာခဲ့ပါတယ်ခင်ဗျာ။
မော်စကိုမြို့တော်ကိုဒီဥတီလာတဲ့ယူကရိန်းအဝေးထိန်ဒရုန်းယာဉ်တစ်ခုကိုရုရှားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကပစ်ချလိုက်ရတယ်လို့ရုရှားတာဝန်ရှိသူတွေကဒီကနေ့ကြားသပတေးမှာပြောကြားပါတယ်။ Voskensky's Kiai Ma, Drongo Piasi Nangere, Rashaka Way Tanaga Piovare, Tiga Piasi Muramashibulo Moscow Down in Sidriga Suvare, Botuni Rongale, Russia did that Chakugo, Ukraino Bega, Drongian in a Dakai Kere Dwe, Estonia Ne, Latvia Neza Nama Shire, Russia Lizet Kutimagevare. ဂျွန်ယန်ရဲ့ကြောင့်မိအကြီးအကျယ်လောင်ကျွမ်းခဲ့တယ်လို့အယ်လ်71အမျိုးအစားစစ်တပ်ထောက်ပို့ရေးလေယာဉ်50ပျက်စီးခဲ့ပါတယ်ဆက်လက်နဲ့ဂျီရီနဲ့စစ်သားတွေကိုတည်ယူပို့ဆောင်ပေးနေတဲ့လေယာဉ်တွေဖြစ်တယ်လို့အရေးပေါ်ကိစ္စရေးတာဝန်ရှိသူတွေအပြောအကူကားပြီးတော့ရုရှားတပ်စတရင်အေဂျင်စီကပြောပါတယ်အခုလိုမျိုးယူကရိန်းတို့ဘက်ကဂျွန်ယန်တွေနဲ့တိုက်ခိုက်မှုတွေကိုနောက်မှကာကွယ်နိုင် နဲ့အခုလောက်အကွာအဝေးအထိကိုတွက်ချက်ပြန်တန်းနိုင်ဖို့မဖြစ်နိုင်ဘူးလို့ရုရှားနိုင်ငံသားဌာနပြောခွင့်ရသူကလည်းပြောပါရတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံခီးဖ်မြို့တော်ကိုရုရှားတပ်တွေဘက်ကဒရုန်းတွေနဲ့တိုက်ခိုက်မှုကြောင့်အပြက်စီးစားတွေထိမှန်ပြီးတော့နှစ်ဦးသေဆုံးခဲ့ပါတယ်ရှင်
။ထိုင်ဝမ်အတွက်အမေရိကန်ကစစ်လက်နက်ပစ္စည်းတွေပေးပို့မဲ့အစီအစဉ်ကိုသမ္မတဂျိုးဘိုင်ဒန်အတည်ပြုပေးလိုက်ပါပြီ။အရင်ကကိုယ်ပိုင်အချုပ်အခြာနိုင်ငံတွေလွတ်လပ်တဲ့ပြည်နယ်တွေအတွက်သာသတ်မှတ်ထားတဲ့ဒီအစီအစဉ်အောက်မှာထည့်သွင်းပြီးထိုင်ဝမ်ကိုပထမဆုံးအကြိမ်လက်နက်တွေလွှဲပြောင်းပေးပို့သွားမှာဖြစ်တယ်လို့အမေရိကန်လွှတ်တော်ကိုနိုင်ငံကြီးဝန်ကြီးဌာနကမနေ့ကအသိပေးအကြောင်းကြားလိုက်တာပါ။ဒီလက်နက်တွေဟာထိုင်ဝမ်ရဲ့ကိုယ်ပိုင်ကာကွယ်ရေးစွမ်းရည်မြင့်တင်ဖို့ရေကြောင်းစိုးမိုးမှုနဲ့လုံခြုံရေးကိုတိုးပြီးဆောင်ရွက်နိုင်အောင်အသုံးပြုဖို့အတွက်ဖြစ်တယ်လို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အမေရိကန်လွှတ်တော်ကသတ်မှတ်ထားတဲ့ဒေါ်လာတန်း 2,000 ဘူးဖြစ်နိုင်ချေရလာတဲ့အထက်ကဒေါ်လာတန်း 80 ဘူးပေးပို့တာဖြစ်တဲ့အတွက်အခုလွှဲပြောင်းပေးပို့တာဟာသိမ့်များတဲ့ပမာဏတော့မဟုတ်ပါဘူး။ဒါပေမဲ့ထိုင်ဝမ်ကိုအခုလိုလက်နက်တွေပေးပို့တဲ့အမေရိကန်ဆိုရဲနိုင်ငံသားကိုစစ်ဘက်ရန်ငွေကြေးထောက်ပံ့မှု FMF အစီအစဉ်ပေါ်မှာတော့တရုတ်ကဒေါသထွက်နိုင်ပါတယ်။ထိုင်ဝမ်ကိုတရုတ်ကသူ့ပိုင်နယ်မြေအဖြစ်ကြီးညာထားတာပါ။ခွဲထွက်ဖို့ကြိုးစားနေတဲ့အတွက်ပြည်ပနဲ့ပြန်ပေါင်းစည်းအောင်လှုပ်ဆောင်ရမှာအင်အားသုံးသိရင်သုံးမယ်လို့လည်းပြောဆိုထားပြီးလက်နက်ရောင်းချတာတွေကိုလည်းအပြင်းထန်ကန့်ကွက်ထားပါတယ်။အမေရိကန်ရာရှိတွေကတော့အခုလက်နက်တွေပေးပို့တာဟာအရင်ကထိုင်ဝမ်ကိုလက်နက်တွေရောင်းချခဲ့တဲ့မူဝါဒအတိုင်းအပြောင်းလဲမရှိပါဘူးလို့တုံ့ပြန်ထားပါတယ်ခင်ဗျာ။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လည်နေပါတယ်ရှင
်။ကြာသာရင်းညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။American ပြည်တော်စုကိုရောက်နေကြတဲ့ဆူဒန်နဲ့ယူကရိန်းအပါအဝင်နိုင်ငံ6ခုကနိုင်ငံသားတွေကိုယာယီအကာအကွယ်ပေးရေး TPS အစီအစဉ်အရနိုင်ငံထဲမှာနောက်ထပ် 18 လဆက်လက်နေထိုင်ခွင့်ပေးဖို့အတွက်အစိုးရကတက်တန်တိုးပေးခဲ့ပါတယ်။ဒေါက်အမေရိကတိုက်ထဲက El Salvador, Honduras, Nicaragua နဲ့တောင်အာရှကနီပေါနိုင်ငံတွေအတွက်လည်းယာယီနေထိုင်ခွင့်တက်တန်တိုးပေးခဲ့တာမို့အဲ့ဒီနိုင်ငံတွေကနိုင်ငံသားတွေအနေနဲ့2025ခုနှစ်အထိ American နိုင်ငံထဲမှာနေထိုင်ခွင့်ရကြမှာဖြစ်ပါတယ်။နေရရင်နိုင်ငံမှာနေထိုင်အလုပ်လုပ်ဖို့ဘေးကင်းလုံခြုံမှုမရှိတဲ့နိုင်ငံတွေအဖြစ်အမေရိကန်အစိုးရကသတ်မှတ်တဲ့နိုင်ငံတွေကနိုင်ငံသားတွေအနေနဲ့ယာယီအကာအကွယ်ပေးရေး TPS အစီအစဉ်အရအမေရိကန်မှာသတ်မှတ်ချက်နဲ့ဆက်လက်နေထိုင်ခွင့်ရကြပါတယ်။မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့သူတွေလည်း TPS အစီအစဉ်အရ2024ခုနှစ်မေလ25ရက်နေ့အထိနိုင်ငံထဲမှာယာယီနေထိုင်ခွင့်ပြုထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မှာ2021မတ်လမှာမြန်မာနိုင်ငံသားတွေကို TPS အစီအစဉ်နဲ့ဆက်လက်နေထိုင်ခွင့်စတင်ပေးခဲ့တာပါပထမတစ်ကြိမ်18လခွင့်ပြုခဲ့ပြီးတော့2022ခုနှစ်တုန်းကဒုတိယတစ်ကြိမ်18လတက်တန်းတိုးပေးထားတဲ့အတွက်မြန်မာနိုင်ငံသားတွေအနေနဲ့ American တွေမှာ TPS အစီအစဉ်ကိုရှောက်ထားပြီးတော့10နှစ် November 25ရက်နေ့အထိယာယီနေထိုင်နိုင်ကြပါတယ်အဲ့လိုမျိုးနေထိုင်ခွင့်ပေးထားသူတွေအနေနဲ့တရားဝင်အလုပ်လုပ်ခွင့်လက်မှတ်ကိုလည်းရှောက်ထားနိုင်ကြပါတယ်။လက်ရှိနိုင်ငံရဲ့မတည်မငြိမ်ဖြစ်နေတဲ့အာဖရိကနိုင်ငံကနိုင်ငံသားတွေအပါအဝင်ပဋိပက္ခဖြစ်နေတဲ့နိုင်ငံတွေကနိုင်ငံသားတွေကို TPS အစီအစဉ်နဲ့နေထိုင်ခွင့်ပြုဖို့အတွက်ကိုလည်းလူဝင်မှုကြီးကြပ်ရေးဆိုင်ရာလှုပ်ရှားဆောင်ရွက်နေကြသူတွေကအမေရိကန်အစိုးရကိုတောင်းဆိုနေကြပါတယ်ရှင်
။တရုတ်မြန်မာပူးပေါင်းပြီးအွန်လိုင်းရာဇဝတ်မှုတွေနှင်းနေတဲ့နေဆက်တည်ငြိမ်ရေးဆွေးနွေးကြပါတယ်။ တရုတ်နဲ့မြန်မာနိုင်ငံကြားဝင်ကြီးဌာနတန်တမန်တွေတွေ့ဆုံပြီးနယ်စပ်ဒေတာအွန်လိုင်းကနေငွေကြေးလိမ်လည်တဲ့စိုက်ဘာရာဇဝတ်မှုနှိမ်နင်းနဲ့နယ်စပ်တည်ငြိမ်ရေးဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံကြားဝင်ကြီးဌာနဘက်ကသတင်းထုတ်ပြန်လိုက်တာပါပြီးခဲ့တဲ့ဒီနေ့လအနေနဲ့အင်ကာနေတွေကမြန်မာနိုင်ငံဘက်ကတာဝန်ရှိသူတွေနဲ့တရုတ်တန်တမန်တွေကြားဘီဂျင်းမြို့တော်မှာတွေ့ဆုံမှုဟာ၄နှစ်လောက်တည်းပထမဆုံးတွေ့ဆုံတာဖြစ်ပြီးမြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံရင်တရုတ်ရဲ့တန်တမန်ရေးရာတိတ်တဆိတ်ချီးကပ်မှုတိုးပြီးလှုပ်ဆောင်လာတာလို့လည်းသက်ဆောက် China Money Post သတင်းစာကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့နေဆက်ဒေသတွေမှာအင်တာနက်ကနေငွေချေးလိမ်လည်နေတဲ့ဒီရာဇဝတ်ကိန်းတွေကိုနှိမ်နင်းနေတဲ့ရာဇဝတ်ကိန်းတွေကြားပိတ်မိနေတဲ့တရုတ်နိုင်ငံသားတွေကိုကယ်တင်ဖို့တရုတ်ဆွေအားကမြန်မာနိုင်ငံကိုဖိအားပေးလာခဲ့ပြီးအခုလိုဆက်ဖြစ်လာတာပါခင်ဗျာ
။ကမ္ဘာပေါ်မှာဒီဆန်အများဆုံးတင်ပို့နေတဲ့အိန္ဒိယနိုင်ငံကဒီဆန်အဓိကတင်ပို့နေတဲ့ဆန်တမျိုးကိုဇူလိုင်လမှတင်ပို့မှုပိတ်ပင်ခဲ့တာကြောင့်ကမ္ဘာဈေးကွက်မှာဆန်ရှားပါပြီးတော့ထိုင်းနဲ့ဗီယက်နမ်နိုင်ငံကဆန်တွေ20ရာခိုင်နှုန်းလောက်ဈေးတက်သွားခဲ့ပါတယ်။ပြည်ရင်းလိုအပ်ချက်အရာတခြားဆန်တင်ပို့နေတဲ့နိုင်ငံတွေကလည်းဆန်တင်ပို့မှုတွေကိုရှော့ချမဲ့အခြေအနေရှိနေတာကြောင့်ဆန်ဈေးကွက်မှာဆန်ပြတ်လတ်မှုမဖြစ်အောင်လို့ဆန်တင်သွင်းရောင်းချသူတွေကြိုးပမ်းနေကြရပါတယ်။ဘာစမတီအမျိုးအစားမဟုတ်တဲ့ဆန်လုံးဖြူတွေတင်ပို့မှုကိုပြည်ရင်းလိုအပ်ချက်ကြောင့်ဆိုပြီးတော့အိန္ဒိယနိုင်ငံကဇူလိုင်လတုန်းကပိတ်ခဲ့တဲ့အတွက်ကမ္ဘာဈေးကွက်မှာဆန်မက်ထရိတ်တန်ချိန်2တန်းလောက်ယောနေသွားခဲ့ပါတယ်။ကမ္ဘာဆန်ဈေးကွက်မှာအိန္ဒိယနိုင်ငံကဆန်40ရာခိုင်နှုန်းလောက်ကိုတင်ပို့ပေးနေတာဖြစ်ပြီးတော့25ရာခိုင်နှုန်းလောက်ကဘာစမတီအမျိုးအစားမဟုတ်တဲ့ဆန်ဖြူတွေဖြစ်ပါတယ်။အခုလိုအိန္ဒိယနိုင်ငံကဆန်တင်ပို့မှုပိတ်ပင်ခဲ့ပြီးနောက်မှာကမ္ဘာမှာဆန်တက်တရအများဆုံးတင်ပို့နေတဲ့ဗီယက်နမ်နိုင်ငံကလည်းဖြည့်ရင်းလိုအပ်ချက်ကိုမထိခိုက်အောင်ဦးစားပေးဖို့အတွက်ဗီယက်နမ်စားကုန်ထုတ်လုပ်သူများအတင်းကတောင်းဆိုခဲ့ပါတယ်။ကမ္ဘာဈေးကွက်မှာအိန္ဒိယဆန်တွေမရောက်တော့တဲ့အတွက်ဆန်ဒုတိယအများဆုံးတင်ပို့နေတဲ့ထိုင်းနိုင်ငံနဲ့တတိယအများဆုံးတင်ပို့နေတဲ့ဗီယက်နမ်နိုင်ငံတို့ကဆန်တွေ20ရာခိုင်နှုန်းအထိဈေးတွေမြင့်တက်သွားခဲ့တာပါ။ဩဂတ်စ်လ30ရက်နေ့တုန်းကတော့စိတ်ကန်းတွေမှာတောင်းတင်နေတဲ့ဘာစမတီအမျိုးအစားမဟုတ်တဲ့ဆန်လုံးဖြူတွေကိုတင်ပို့ဖို့အတွက်ကုန်တယ်တွေကိုအိန္ဒိယအစိုးရကခွင့်ပြုခဲ့ပါတယ်။မြန်မာနိုင်ငံမှာဆန်ဈေးတွေအဆမတန်တက်နေတာကြောင့်ဆန်တင်ပို့မှုယာယီကန့်သတ်ဖို့လည်းပြင်ဆင်နေပါတယ်ရှင်။
မြောက်ကိုရီးယားစစ်တပ်ကတောင်ကိုရီးယားတနင်္ဂနွေလုံးကိုတံပြန်ထိုးစစ်ဆင်သိမ်းပိုက်နိုင်တဲ့စီရေးလက်ချင်းမှုကြီးပြုလုပ်ခဲ့ပါတယ်။အခုလိုစီရေးလက်ချင်းတဲ့အကြောင်းကိုမြောက်ကိုရီးယားနိုင်ငံပိုင်သတင်းမီဒီယာတွေမှာအရင်ကဖော်ပြလိမ့်မရှိပေမဲ့အခုတချင်စီရေးလက်ချင်းမှုကိုတော့ဒီနေ့ထူးခြားစွာဖော်ပြလိုက်တာပါ။ဒီနေ့အင်ကာနေကလုတ်ခဲ့တဲ့မြောက်ကိုရီးယားကြီးတဲ့တစ်ခုလုံးပါတဲ့ဒီစစ်ဆင်လက်ချင်းမှုပြီးဖြူဟာမြောက်နျူကလ িয়ার တိုက်ခိုက်ရေးလက်ချင်းမှုကိုလည်းညာဘက်မှာပြုလုပ်ခဲ့ပါသေးတယ်။အာချိုင်းဖရီဒမ်ရှိလို့မြည်ပေးထားတဲ့တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့စစ်တရကြာစီးရေးလက်ချင်းမှုအဆုံးသက်ချိန်မှာပဲမြောက်ကိုရီးယားကစီးရေးလက်ချင်းမှုလုတ်ခဲ့တယ်လို့နိုင်ငံပိုင်ဘူသတင်းဌာနကဒီနေ့ထုတ်ပြန်ခဲ့တာပါခင်ဗျာ
။လာနဲ့ကဘာကြီးဒီအနည်းဆုံးဖြစ်ပြီးတော့မှလင်းထိန်တောက်ပါနေတဲ့စူပါဘလူးမွန်းအေယာမလာကြီးကိုအာရှနိုင်ငံတွေအပါအဝင်နိုင်ငံတော်များများမှဗိုလ်ထုနေညာနဲ့ဂျာတာရင်းနဲ့ကူးပြီးချိန်တွေမှာတွေ့မြင်ခဲ့ကြရပါတယ်။လာပတ်လမ်းကြောင်းမှာလာဟာကဘာနဲ့အနီးဆုံးမိုင်ပေါင်း2,200လောက်ကျော်လောက်သာဝေးတဲ့အကွာအဝေးကိုရောက်လာတာမို့လာအရွယ်အစားကိုပုံမှန်ထက်ကို9ဆလောက်ပုံကြီးပြီးတော့မြင်ရတာဖြစ်ပါတယ်။တလရဲမှာလာနှစ်ကြိမ်လာပြေတာကိုနှစ်ကြိမ်တွေ့ရင်ဘလူးမွန်းလို့ပြောလို့ရှိတာပါ။ဘလူးမွန်းကိုမှဒီအနီးကပ်ဆုံးအရာမအရွယ်အစားနဲ့မြင်ရတာမို့စူပါဘလူးမွန်းလို့အခုဖြစ်စဉ်ကိုခေါ်ကြပါတယ်။နောက်တစ်ကြိမ်စူပါဘလူးမွန်းကိုတော့2038ခုနှစ်လောက်ကြာမှထပ်ပြီးတော့တွေ့မြင်နိုင်ကြတော့မှာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. VOA America တိုင်းအောက်ဂတ်လ31ရက်ချက်သားရင်းညသတင်းတွေကိုမဆုမြန်မှုနဲ့ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းဆောင်မတွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့ကချင်တက် KIA ဌာနချုပ်နာစစ်ကောင်စီနဲ့တိုက်ပွဲပြင်းထန်နေတာပါ။ဗမော်မြစ်ချီနာကားလမ်းပေါ်ကဝိုင်းမော်မြို့နယ်ကားရရန်ရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကဒီနေ့လေကြောင်းကနေနှစ်ချိန်တိုက်ခတ်ခဲ့ပါတယ်။ကားရန်နီးမှာအခုလိုနှစ်ရက်ဆက်တိုက်ပွဲဖြစ်နေတယ်လို့မုံမောက်မြို့နယ်မဒီယံဘက်မှာလည်းဒီနေ့လေကြောင်းကပုံကျဲတာရှိတယ်လို့ KIA ပြန်ကြားရေးတာဝန်ကပြောပါတယ်။ဒီစစ်အခြေအနေကိုကုရနိုင်ပြောပြပေးပါအောင်ခင်ဗျာ။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ် KIO ဌာနချုပ်လိုင်စာနီးမှာစီရေးတင်းမာနေတာနလကန်ကြာမြင့်နေပြီဖြစ်ပြီးဒီရက်ပိုင်းမှာတော့စစ်ကောင်စီတပ်ကလိုင်စာဘက်ကိုမြစ်ကြီးနားနဲ့ဗမော်ဘက်ကနေစစ်အင်အားတွေဖြည့်တင်းလာနေတာဖြစ်ပါတယ်။ဒီကနေ့မနက်6နာရီလောက်ဝိုင်းမော်မြို့နယ်ဂါယာရန်ချေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေနှစ်ကြိမ်တိုက်ခိုက်ခဲ့တဲ့အကြောင်းဒေသခံတို့က VOA ကိုအခုလိုပြောပါတယ်။
အကောအင်းကရောက်လေကမဖြစ်ဘူး။ဒီကနေ့ခါလာရန်တော့မှဖြစ်တယ်လို့ပြောတာ။ခါလာရန်စပတ်ချောင်းစပတ်ချောင်းကအလားလေကင်က
ပြန်ခွေလိုက်ပြန်ခွေလိုက်နဲ့အထက်ဖြစ်တယ်လို့ပြောကြတာ။ဟိုစမားလမ်းခွဲနေ။အဲ့ဒီကြောကမှာလို့ပြောကြတာ။ဒီမှာခုနကယူချင်းနိုင်အဲ့လိုဝင်ကျင်မချင်းလာလို့ပြောတယ်။မင်းကလည်းဂါရယအနီးကကဇူးနဲ့တပတ်ရန်ရွာဘက်မှာတနေကုန်နီးပါးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဝိုင်းမော်မြို့နယ်အပြင်မိုးမောင်မြို့နယ်ဘက်မှာလည်းဒီကြောင်းကတိုက်ခိုက်တာတွေရှိနေတယ်လို့
ကျေလွတ်လိုက်ရဲ့ဖွဲ့ကရိုးရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဗီအိုကိုပြောပါတယ်ကဇူးတပတ်ပဲမှာလေညက်လာပြည့်တယ်ဆိုတဲ့တရင်ထွက်ပါတယ်ဟုတ်ကဲ့တိုက်ပွဲနဲ့ပြည့်တယ်လို့ကြားပါတယ်မင်းကလည်းအဲ့ဒီနေ့မှာနေရာပြတ်မှာဖြစ်တာအခုနေရာဆက်တက်ဖြစ်နေပြီတပါအဲ့ဒီနေ့ကတော့အဲ့ဒီမတီးရန်အောင်ကြပဲမှာကတော့ဒီကြောင့်လာပြည့်တယ်ဆိုတဲ့ဘုံလာကျ
မိုးပေါင်းမြို့နယ်အတွင်းမှာတည်ရှိတာပါ။နန်းဆိုင်ရန်ကတော့လိုင်ဇာနဲ့15မိုင်အကွာလောက်မှာတည်ရှိတာဖြစ်ပါတယ်။ဩဂတ်လ30ရက်မနေ့ကဗမော်ဘက်ကနေတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုးပေါင်းမြို့နယ်ဦးထိုင်းရန်အနီးမှာ KI ကကြားဖြတ်တိုက်ခိုက်ခဲ့သလိုဦးထိုင်းရန်အနီးမှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာရှိကြောင်းဒေသခံတွေကပြောပေမဲ့KIA ဘက်ကတော့အတိအပြုပြောဆိုတာမရှိခဲ့ပါဘူး KIA ဌာနချုပ်လိုင်ဇာအနီးမှာပြီးခဲ့တဲ့ဇူလိုင်လဇန်းကစတင်ပြီးတော့စီရီတင်းမှာခဲ့တာပါဒီနှစ်လအတွင်းမှာဗမော်မြကြီးနားလမ်းတစ်လျှောက်တိုက်ပွဲတွေမကြာခဏဖြစ်ခဲ့သလိုလေကြောင်းကတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ် KIA ဘက်ကတော့ဌာနချုပ်လိုင်ဇာအနီးကိုစစ်ကောင်စီကတိုက်ရင်အားတွေဖြစ်တင်းနေတာဟာဗမော်မြကြီးနားလမ်းကိုထိန်းချုပ်ဖို့ကြိုးစားနေတာဖြစ်ကြောင်းသုံးသပ်ထားပါတယ်လောလောဆယ်မှာတော့ဗမော်မြကြီးနားလမ်းကိုပိတ်ထားရတာတလားနီးပါးရှိနေပြီဖြစ်ပါလေခင်ဗျာ
KIA ကချင်ဌာနချုပ်နာစစ်ကောင်စီနဲ့တိုက်ပွဲတင်းထန်နေတာကိုကိုရနိုင်ပြောပြခဲ့တာပါအခုတော့စကိုင်းကမ်ဘလူးဘက်စစ်ကောင်စီစစ်စင်ရေးကြောင်ဒေသခံတောင်းချီထွက်ပြေးနေရတာပါစကိုင်းတိုင်းကမ်ဘလူးမြို့နယ်တောင်ချန်းကိုစစ်ကောင်စီတပ်တွေကဩဂတ်လ30ရက်နေ့မှာစစ်ကြောင်းဝင်ရောက်ခဲ့တဲ့အတွက်ကြေးရွာ14ရွာထံမှနဲ့ကဒေသခံ2000ကျော်ထွက်ပြေးနေကြပါတယ်ဒေသခံတချို့တပ်ဖြတ်ခံရပြီးဖမ်းဆီးခံရသူတွေလည်းရှိနေပါတယ်ဒေသခံတွေနဲ့ကာကွယ်တပ်ဖွဲ့တွေကအခုလိုပြောတဲ့နောက်ဆုံးအခြေအနေကိုအလိမ့်မှာပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီတပ်ခမာယာ361နဲ့ပြူစောတီပူပေါင်းတပ်အင်အား130ကျော်လောက်ပါတဲ့စစ်ကြောင်းနဲ့ပြူစောတီအင်အား60ပါတဲ့နောက်ထပ်စစ်ကြောင်းနှစ်ခုပေါင်းပြီးတော့ကက်ဘလူးမြို့နယ်တောင်ချန်းကိုဩဂတ်လ30ရက်နေ့ကဝင်ရောက်ခဲ့တာပါမနေ့ကမနေ့အာယုံတက်ချိန်လောက်မှာဒီစစ်ကြောင်းနှစ်ခုဟာထန်းကုန်းတိုက်နယ်တရက်ခေါင်းကျေးရွာကိုအရှိန်အောင်ပိတ်ပြီးတော့ဝင်ရောက်ခဲ့ပြီးထွက်ပြေးကြရတဲ့စစ်ဆောင်တွေကိုရန်တမ်းပစ်ခတ်ခဲ့တယ်လို့ဖမ်းဆီးခံရသူတွေလည်းရှိတယ်လို့ KB3 ဒေသကာကွယ်ရေးအဖွဲ့ကတာဝန်ခံကိုစောကပြောပါတယ
်။မနေ့က9နာရီလောက်ကိုဒီထန်းကုန်းတိုက်နယ်တဲ့ဒီကမ်လူနယ်ကဒီထန်းကုန်းတိုက်နယ်တဲ့ဒီတရက်ခေါင်းကျေးရွာကိုဝင်ရောက်စီးနင်းတာဗျ။အဲ့လိုတော့ကျွန်တော်ဒီသူတက်ထားခဲ့တာက3ယောက်ရယ်ဖမ်းသွားတာတော့လောလောဆယ်1ယောက်ပဲကြားရတယ်ကျွန်တော်ဒီအတီဒီဒီဘက်နယ်မှာတော့အဲ့ဘူးတော့1ယောက်တဲမှနေခဲ့တဲ့အတက်တက်50ကျော်လောက်ဘူးတော့1ယောက်လည်းပြစ်တက်ထားခဲ့တယ်ဒီကြတော့ကျွန်တော်ဆလံကြံရွာကဒီ1ယောက်ကိုလည်းဖမ်းသွားတယ်1ယောက်ကိုတော့ပြစ်တက်ထားခဲ့တယ်ဒီကားကဒီကျွန်တော်ဒီကိုင်းယူဘက်ကကိုင်းယူရွာက1ယောက်ကိုလည်းပြစ်တက်ထားခဲ့ကြ
ကန်ယိုဖလန်ချိုင်းစတဲ့ကျေးရွာတွေကဒေသခံတွေဟာလူခဲ့တဲ့ရက်အနေငယ်ကလေးကစစ်ဘေးရှောင်လာကြရသူတွေဖြစ်ပါတယ်။ရွာသေးရွာနဲ့စီစုံကြီးရွာမှာစစ်ကောင်စီတပ်က၄ရက်စခန်းကျတပ်ဆွဲနေကြတာကြောင့်အဲ့ဒီအနီးဝင်းကျင်မှာရှိနေတဲ့ကျေးရွာတွေကဒေသခံတွေဟာထန်းကုန်းတိုက်နယ်ဘက်ကကျေးရွာတွေကိုစစ်ဘေးရှောင်နေကြတာပါ။မနေ့ဩဂတ်လ30ရက်နေ့မှာတော့စစ်ကောင်စီတပ်တွေဟာထန်းကုန်းတိုက်နယ်အတွင်းကကျေးရွာတွေကိုပါစစ်ကြောဝင်ရောက်လာတာကြောင့်မနေ့အာယုံတက်ချိန်မှာပဲအလင်းစလိုထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဗာပစ္စည်းမှမတည်နိုင်ပဲလူလွတ်ထွက်ပြေးခဲ့ကြရတာဖြစ်တဲ့အကြောင်းစစ်ဘေးစစ်ရှောင်တွေရဲ့အခြေအနေကိုကိုစောကအခုလိုပြောပြပါတယ်
။ဒီကောတက်တန်ဆိုမိုးရတဲ့တားရွာနဲ့မူးရွာတွေဝင်လာတာဆိုတော့တူတောင်းရတာခက်ခဲကြတယ်ကြ။မိုးရွာဝင်လာတော့ဒုက္ခဆိုတော့ဒီလိုနဲ့ဒီနေ့ရပြည့်ပြီးတော့ဝင်လာခဲ့တယ်ဝင်လာတဲ့အချိန်မှာဒီလူတွေကပထမအဆုံးဆောင်းနေရတဲ့ညာပိုင်းကတည်းကရှောင်းလာခဲ့တယ်အဲဒီပလန်ကြတယ်တို့ဘူးတို့ကူးမျိုးတို့အဲတောင်ဘက်ကဆိုရင်ဒီကုန်းကဒီပါတွေကငယ်နဲ့တို့အဲထူကုန်းတို့မြင်းပါတို့တထုပ်ကုန်းတို့အဲ့ဒါတွေကညာကရှောင်းနေတာဒီခေါင်းလေးမှာရှောင်းနေကြတာဆိုတော့ဒီကတည်းကဆောက်ဦးရောက်လာခဲ့ဆိုကြတော့ဒီစုံ
အဲဘုရားထားဆိုဘာလဲအတော့ဘယ်ကြီးလဲဆိုတော့ဒီမှာစာအုပ်ခါခဲ့ရတယ်ကွာဆိုင်ကျော်ပေါ့ချီချီဒီရောပြည့်ဒီရတာပေါ့စာရဲ့ရိတ်စာတွေလည်းအုပ်ခါခဲ့ရပြီးရတယ်အနည်းဆုံးကျေးရွာ14ရွာလောက်ကလူ1000ကျော်လောက်စစ်ဘေးတိတ်ဆောင်နေရပြီလက်ရှိမှာသူတို့အတွက်စားနပ်ရိတ်ခါတွေအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းစစ်ဘေးရှောင်တွေကိုကူညီနေတဲ့ကျောင်းလာကံဘလူတက်ကြွလှူရှာသူများအဖွ
ตัวนี้ก็จะยังดูช่วยเขาแล้วบ่เนาะไอ้เราจะที่ก็จะอยู่อะไรมาเลยแต่ข้ามเอาแต่ข้ามสุดแล้วดูโอ้แค่แค่ดีก็ใช่แล้วบ่แล้วดูคู่กับที่จัวก็อารมณ์มั่งเส้นเส้นลีบก็เจอมาแล้วเนาะไอ้เราจะดูวิอาเช่นเนี่ยหน้าดาวจัวมาชิมเลยจริงๆคือแค่มันเท่าแล้วบ่ไอ้เราจะดูก็ที่สุดจังที่จังเวลาที่สุดเลยที่ที่เสียจัวมาก็ว่าเล็กใหญ่แล้วบ่
สิ่งเหล่านี้ก็เสียมาไอ้เราจะดูดูสิ่งเหล่านี้จัวรีก็ดีก็ดีก็ดีสามนาฬิกาลูกก็รู้ว่าโอ้ลูกเราบอกยังไงสิ่งเหล่านี้จัวสามนาฬิกาเป็นสิ่งว่าเนี่ยมูกาเรเลยยี่ปอลูอันนี้เลยลูสิ่งเหล่านี้ก็คุยไปในตัวก็เปลี่ยวไปคุยใช่ไหมแต่ยังเข้าใจว่าก็สิ่งเหล่านี้จะดีฮะ ตัวอาจารย์สังเกตสิยาดันเป็นเจ้าบ้านก็ที่กันนี้มันจะไปงานเปลี่ยนเลยทุกข้อตัวจะไปสูบไปไหมมันแล้วมันกันนี้อามาเป็นสิ่งที่ได้เจ้าที่ได้คันนี้ก็รอเจ้าเรียนเปลี่ยนมือเยี่ยจะได้บุรุษที่ได้คันนี้ก็เปลี่ยวไปกับลูกขยันอัจฉริยะสิ่งเหล่านี้ก็สิ่งจำเป็นวิญญาณปีรอเนี่ยมีสิ่งที่ได้เจ้าที่ได้คันนี้ต้องเนี่ยชีทวีนี้ใจอะไรบ้าง สิ่งเก่าสิ่งจำวิญญาณเชยทวีใจอะไรที่ได้คันนี้ฮะสิ่งจำเปลี่ยนทวีเดียค่ะเจ้าอะไรเดียเปลี่ยนวิญญาณเลยชีวิตไหมเปลี่ยนวิญญาณเลยอะไรเลยชีวิตไหมกูร่างบทใจเนี่ยเช็ดเต้นใจเนี่ยเป็นตาใจเนี่ยทั้งกูใจเนี่ยก็เจ้าอันยาสุกัดที่ได้คันนี้ฮะเด็กขาดได้คันมือเจ้าเนี่ยชีวิตรอช่วยเนี่ยเปลี่ยนมุมวิญญาณเจ้าได้บ่าว กำลังลูกขยายด้วยมาอีเวลากันเนี่ยคู่ใช้ที่มาจากขนาดได้บริษัทนี้นะที่จะมาได้ใครได้ซึ่งจะมาเปลี่ยนวิญญาณปีเนี่ยมีเช่นอะไรเช่นนี้นะเจ้าซึ่งเป็นเจ้าของดูเรื่องนี้ได้ชาปูมีอะไรนี่เลยลูกซึ่งเป็นเจ้าของเดรัจฉานกูอากูยี่เป็นเดรัจฉานเดียวกันเลยเช่นสกายกำลังลูกไปเสด็จเสด็จเจ้าที่ได้กันเลยเสด็จสังชีทวีนี้อะไรกูอะไรมาเปลี่ยนแปลงกันหรือเปล่ากูรอเนี่ยมาอีที่ได้เรื่องที่ปัญญาชนุษย์สุนิจาราบ้า เนื่องมาในเงี้ยมาสิ่งของสิ่งก็จุลนิเรศยาสุ่มมือเนี่ยปัตตะเตลุจานาเวตคู่ก็อินโดนีเซียเนี่ยจักรรามยมามีมาอีหลักชาเลพวยซีรุเนี่ยตัดสิบปีนี้ชินเนี่ยก็มันนี่ออกัสต้องใจเย่ปูรุเนี่ยมาผู้บังเจ็บบาดเจ็บอะไรเนื่องมาในเงี้ยเป็นบังสงก็จะเทรุเนี่ยปัตตะลุอาเซียนก็เป็นต้องเตะตามมาทักกูพิเศษบุเนี่ยไม่เป็นสุยาเลยจ้าสังสรรค์ยี่อาการล่าสิบกูรู้สุนียาลุพวยซีรุนดูเรก็สบายเลย
ฉันก็ไม่ปูอะไรตรงนี้กูยังไม่ยอมจบจากไปบ้างเนี่ยยามันเองก็มาชุดที่เช่นเมื่อวันสักการ์เช่นกรณีเนี่ยที่ยังบินเนี่ยมาพิบอนี่เลยสิ่งของสิ่งยาสูบบุหรี่เนี่ยประเดี๋ยวจะน่าต้องได้ป่วยดีกว่าชีวิตแต่ป่วย progressive voice เนี่ยอาเซียนเองก็ได้ที่ปัญญาชนีผู้วางบีปูรุเนี่ยมาเจ็บบาดเจ็บอะไรบ้างที่เว้ามาสิ่งของสิ่งยาเล่นจีเนี่ยลีจงได้แข่งหุ่นเรื่องนี้ลุงยาวลาดูด้วย กูเรียนสิ่งที่เอเซคามาในเซคเฮียดูเรียพูดอะไรก็ได้กูยังอุ้งจานาเก็บไว้ส่วนในวันเดือนนี้ปัญญาชนีก็ส่วนในพิชชาเก็บจ้าวเลยสิ่งของสิ่งเลี้ยงจังพิคัมหมดเว้ยคลิ้งเอ็มยาบยาที่ส่งเอียร์เลยสกายไตจะเป็นยังอยู่เนี่ยเลยกงจีว่าสาดินจังอาเขียนจะบอกจริงอ่ะแต่ไม่ได้ไปจังยังดูมีดมีดูเย่อินเดียวยูตังอุลเล่ที่พูดมาจะได้เก็บไว้
จะมาหมู่เราเนี่ยจะต้องไปกับคลีลี่หุ่นแรงจีไรโดยเฉพาะคลีลี่เนี่ยถ้าเราจะได้จะช่วยตัวเองเชี่ยวดีอะไรพ่อหรือป้ามากกว่าไม่เชี่ยวเลยฮาลีเนี่ยไอ้ชี้จะเชี่ยวจะไปกับลิวอาบิวปีถ้าเราเนี่ยจะช่วยตัวเรามีลงเนี่ยเลยตัวเองเนี่ยจะช่วยตัวเราคงต้องหลงตัวเองเนี่ยจะมาแต่มีจีเลยเนี่ยตั้งเงี้ยลิวเห็นตัวเองเลยตัวเราจะได้แต่มีลิโกมาเลยจะมาแต่มีโกมาตัวเองเนี่ยจะคงหลงช่วยลูก แต่มีโรคพาไข้มีอะไรแต่มีไข้มีอะไรตัวเป็นเมื่อแต่มีบางมันไข้มีรู้เลยแต่มีแต่ไงจีนยามาลีแต่ไปญี่ปุ่นไปรอดีนี่แหละเป็นมีเลยแล้วพี่จะรอแต่มีแต่ไงจีนอะไรแล้วได้ชีวิตเปลี่ยนไปรอดีจิโรมีอะไรมันมีเลยน้าเดียวรอแต่มีหนึ่งเลยไอ้เช่นมาตัวรู้แต่ช้าแต่ตาดีอะไรอยู่อะไรเนี่ยมันเล็บมันมุ้ยน้ำช้าในใจเลย
ဒီပွဲကိုတက်လာတဲ့အင်ဒိုနီးရှားလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ Ibu Adelina Gamma ကမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတာတွေဟာအလွန်စိတ်မကောင်းစရာဖြစ်ရတဲ့ဖြစ်ပြီးလက်တွေ့ခံစားကြရတဲ့ကာကွယ်ရှင်တွေရဲ့အခုလိုအတန်တွေကဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးသတိပေးနေတာဖြစ်ကြောင်းပြောပါတယ်။ဒါ့အပြင်အာဆီယံဟာဒေသရင်းကပဋိပက္ခတွေကိုတုံ့ပြန်ရမှာအတွေ့အကြုံတွေစွမ်းဆောင်ရည်တွေဝေကြေးဖူလုံမှုရှိပေမဲ့ဖြည့်ရှင်းမှုမူပေါင်းမရှိဘူးလို့သကပြန်ကနေတဆင့်ဝေဖန်ပါတယ်
။ဟိုဒါကြောင့်အာဆီယံအနေနဲ့ဆုံးဖြတ်ရမှာငါတို့ဘာလုပ်တော့မလဲဗောနော်ကိုယ့်ရဲ့အဖွဲ့ဝင်နိုင်ငံတိုင်းကအာဆီယံကိုကိုယ်စားပြုတဲ့နိုင်ငံတိုင်းကမြန်မာလူထုကိုကိုယ်စားပြုတဲ့အစိုးရကကိုယ့်လိုအကူပြန်တက်နေတဲ့အနေထားမျိုးမှာကျမတို့ဘယ်လိုလုပ်ရမလဲ။တက်ရုံတက်တာမဟုတ်ဘူးတရားမဝင်တဲ့အဖွဲ့စည်းပုံလေးလည်းမကိုက်ညီတဲ့စစ်အာဏာရှင်မျိုးဖြစ်နေတဲ့အခါမှာဘယ်လိုလုပ်မလဲပေါ့နော်အချက်ခံချက်ကြောင့်မရမှာအာဆီယံအနေနဲ့ဒီမင်းကလေးကိုဖြေရေးသလားဆိုတဲ့ဟာမျိုးကိုဟိုစင်ခေါ်ရမှာဖြစ်တယ်ကျမတို့လူသားချင်းစာတော်ထထအရေးကိုနိုင်ငံရေးကစားကွက်အနေနဲ့ချက်ပြီးစဉ်းစားနေတယ်လို့ဖြစ်နေတယ်ပေါ့နော
်ချီလာလာဝန်တက္ကသိုလ်နိုင်ငံရေးသိပ္ပံဌာနကဒေါက်တာအတီတီနဲ့ကတော့မြန်မာပြည်မှာအာဏာသိမ်းမှုမဖြစ်ခင်အာဆီယံနိုင်ငံတွေကြားသဘောထားတွေကွဲလွဲတာမရှိပဲစီစီလုံးလုံးနဲ့အားကောင်းနေတာမြင်ခဲ့ရကြောင်းအခုတော့မြန်မာအရေးကိစ္စအပြင်အမေရိကန်တရုတ်အားပြိုင်မှုကြောင့်မှအာဆီယံလည်းအားနည်းလာပြီးမြမအရေးပြစ်ပယ်ထားသလိုဖြစ်နေတယ်လို့ဘာသာပြန်ကနေတဆင့်ပြောကြပါတယ်
။ကျော်ဒါအာဆီယံကိုသူကမြန်မာနဲ့ပတ်သက်လာမယ်ဆိုရင်တော့အားကိုလို့မရဘူးဖြစ်နေတယ်။ဥပမာဆိုအမေရိကန်အာဆီယံဟာဆိုလို့ရှိရင်တချို့တော့ကြော်ရတယ်မှာဆိုလို့ရှိရင်တော့ကာကွယ်ပေးနိုင်လဲဝင်လို့ပါတယ်ဥပမာဒီမှာအခုလက်ရှိပေါ့နော်စကောက်စီနဲ့ပတ်သက်ဖြစ်စေအခုထိုင်းနိုင်ငံမှာလည်းအခုလက်ရှိကအစိုးရအသစ်နဲ့ရှိလာမယ်ဖွယ်မှာဆိုလို့ရှိရင်အတေကမေပြောတော့မစ္စယပတိဘလို့သွားနေခဲ့တယ်ဒီခါကျအာဆီယံလှုပ်လှုပ်ခဲ့တဲ့ပုံစံမျိုးတွေ consensus နဲ့အလုပ်သဘောတူချက်ပဲရှိရမယ်တော့သွားနေပြီးတော့ခမထုံးနှိစက်ချက်ပုံစံနဲ့တော့ဝင်ရောက်ဆုံးဖတ်မှုမလုပ်ရေးဆိုတာတွေကအဆင်မပြေတော့ပါဘူ
းဒါမင်းနဲ့မှာအာဆီယံဥက္ကဋ္ဌတောင်ဝန်ကိုလာအိုကယူမှာဖြစ်တဲ့အတွက်မြန်မာအရေးအတွက်တိတ်ညှော်လင့်ချက်မထားနိုင်ပေမဲ့အာဆီယံရဲ့မြန်မာအရေးပုံသဘောတူညီချက်၅ခုဟာအခုချိန်ထိတော့စံသဘောမျိုးရှိနေသေးတဲ့အပြင်ဒီငါးချက်ကိုစစ်ကောင်းဆောင်ဘုံယုံမင်းမင်းအွန်လိုင်းကိုတိုင်သဘောတူညီခဲ့တာဖြစ်တဲ့အတွက်အာဆီယံ10နိုင်ငံတည်းကနိုင်ငံကြီး၅ခုလောက်ကသာဖီအားတွေပေးသွားမယ်ဆိုရင်တခုခုဖြစ်လာနိုင်ရည်ရှိတယ်လို့လည်းပြောပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့နောက်ဆုံးထုတ်ပြန်ချက်ထဲမှာတော့မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံကိုရှေ့တန်းတင်ထားပေမဲ့အများစုကတော့အာဆီယံအပေါ်ယုံကြည်မှုရော့ကျနေတာပါမြန်မာနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတချို့မှာနိုင်ငံရေးဆက်ဆံတာမရှိကြတဲ့အပြင်ဘုံသဘောတူညီချက်၅ချက်ကလည်းတကယ့်ကိုအနေဆုံးအခြေခံသာသာလောက်ပဲဖြစ်နေပြီးဒီဘုံသဘောတူညီချက်၅ချက်ကိုကြော်ပြီးကြည့်ဖို့လိုကြောင်းချင်းလူအခွင့်ရေးအဖွဲ့ကစလိုက်ဇာအုပ်ကပြောပါတယ်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားအပေါ်မျှော်လင့်ချက်တွေထားခဲ့ပေမဲ့သက်တမ်းကုန်ကန်ဒီအထိဘာမှဖြစ်မလာသေးဘူးလို့လည်းထောက်ပြပါတယ်မြန်မာပြည်တွင်းမှာရာဇဝမှုတွေနေ့စဉ်ဖြစ်ပျက်နေတာကြောင့်ဒါကိုတာမန်ဖြစ်ရုပ်ဖြစ်စဉ်လို့လူထုကမြင်လာမယ်ဆိုရင်တကယ့်ကိုအန္တရာယ်များတယ်လို့လည်းဒီပွဲမှာဆွေးနွေးသွားကြပါတယ်။သတင်းဌာနတွေနဲ့ Data for မြန်မာရဲ့အချက်လက်တွေအရအခုချိန်ထိဆိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်း 1,400 ကျော်ရှိပြီးဦးအိမ်ပေါင်း 9,000 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့ဩဂုတ်လ29ရက်နေ့စာရင်းအရစစ်ကောင်စီကြောက်တည်ဆုံးခဲ့ရသူ 4,000 ကျော်ရှိပြီး 2,400 ကျော်ဖမ်းဆီးခံခဲ့ရပါတယ်။ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးဆိုင်ရာညှိနှိုင်းရေးယူ UNOCHA ကတော့လူပေါင်း 1.6 တန်းဟာအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။မြန်မာရေးဒေတာရင်းတသိပညာရှင်တွေအာဆီယံအတွက်အထောက်အကူပြုစေဖို့အင်ဒိုနီးရှားမှာဆင်းနေခဲ့တာကိုကုညာဝေအောင်ပြောပြခဲ့တာပါ။ချက်တာရင်းရဲ့သတင်းပေးဖို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြခင်ဥအောင်ခင်ရဲ့တဲ့ရင်သုံးသက်ချက်အပါအဝင်ကျမ်းမာရေးနဲ့တိုင်းရင်းသတင်းစင်စတဲ့ပတ်စင်ကန္တာတွေလာဖို့ရှိသေးတာမျိုးဆက်နာစင်ကြည့်ရှုကြပါဦးခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru payu mu deze chalaku. Viewing your mawai internet samyanane. Viewing your ma Facebook samyanaroma. Popjatawarishi. Yamana yanga piye that resi the demon de pupi namu. Lurumesu, a yala kevari no.
Mingala Nyajama, Torashinaknia, for you American Tangani, Namavada, season ago, American Pinozi, Washington DC, Murogani, Lindumita, Thons and Ning, Azad Dugani, Nyasena, T, Sabiro, Tayet, Tolin, Pinibale, Jadabri, Nyara, Tolin, Pinija, Bussing, Canadi, Rega, Chono, Pioppianija, Jamaicanda. Now, တိုင်းဒေသတိုင်းဒေသတရင်တောက်တည်းရဲ့တိုင်းဒေသကတရင်လွာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါကင်းဒီတော်လိုင်းအရှိန်ကောင်းလာတာကိုတုံသက်ထားပါတယ်ကင်းဒီပြည်နယ်မှာကင်းပီပီကင်းမျိုးသားတုတ်တဲ့ပါတီလက်အောက်ခံကင်းဒီတက်မတော်ကင်းရဲ့ဦးဆောင်မှုကြောင့်စီးအောင်မြင်မှုတွေရနေတယ်လို့ကင်းဒီနေကြဆောင်တက်ရဲ့ပူပေါင ဝေအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပြင်းပြီးပြင်းနေမှာတော်လိုင်းရဲ့တိုက်ပွဲဆင်နွှဲနေတုန်းအုတ်ချုပ်ရည်အခြေခံတိဆောက်နိုင်တာကိုစံနမူနာထားပြီးဂုံယူလေးစားရမယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမရကဇော်လိုက်လနှောင်းပိုင်းကပြောသွားပါတယ်။ပြင်းနေပြင်းနေမှာလို့ရုံထမှုတွေတနိုင်ငံလုံးမှာဖြစ်ပွားရင်စစ်ကောင်စီပြိုလဲမှသေးကြတယ်လို့ဆိုပါတယ်။ပြင်းနေပြင်းနေကနိုင်ငံရေးခေါင်းဆောင်နဲ့စစ်ရေးခေါင်းဆောင်တို့ရဲ့အမျိုးအမြင်နဲ့အစွမ်းအစကိုပြတ်လာရရောက်တယ်လို့လည်းဆိုပါတယ်။တော်လိုင်းရင်အားစုအားလုံးကရင်နီပြည်နယ်ကိုအထူးအာရုံစိုက်နေကြတယ်လို့ဆိုပါတယ်။ကရင်နီပြည်နယ်ရဲ့ထူးခြားချက်ကတော့စစ်တပ်လက်အောက်ကနေကြဆောင်တပ်ရင်းတွေကပါစစ်တပ်ကိုတိုက်ခိုက်လာတာဖြစ်ပါတယ်။နေကြဆောင်တပ်မှစစ်မှုထမ်းအနေငယ်ပါဝင်ပြီးကိုကျော်စီးပွားဦးစားပေးတာမျိုးစစ်တပ်ကိုပြန်တိုက်တာမျိုးဟာအလွန်ရှားပါတယ်။ကရင်နီမှာတော့အနည်း30နီးပါးနေကြဆောင်တောက်ဖြစ်ခဲ့တဲ့အရင်အချုပ်ဟာကလလာတက်ခေါ်ကရင်ဒီလူမျိုးပေါင်းစုံလူမျိုးရေးတပ်ဦးမှပြန်ပါလာပြီးစစ်ကောင်စီကိုဇွန်လ23ရက်နေ့ကစပြီးတိုက်ခိုက်နေပါတယ်။နိုင်ငံရေးသဘောတရားရှိတဲ့နေကြဆောင်တပ်တွေဖြစ်လို့အမြင်မှန်ရလာတာလို့သုံးသပ်ပါလေ
။စစ်တပ်လက်အောက်ခံနေကြဆောင်တပ်20ကျော်ရှိတဲ့အနေနဲ့ကရင်ပြည်နယ်မှာ23ခု၊ရှမ်းပြည်နယ်မှာ5ခု၊ကချင်ပြည်နယ်မှာ3ခု၊ကရင်နီပြည်နယ်မှာ2ခုရှိပါတယ်။အဲ့ဒီတဲမှာကရင်နီကနေကြားဆောင်ကသာလူဦးတော်လိုင်းရေးမှာပါဝင်ပြီးစစ်ကောင်စီကိုတိုက်ခိုက်နေတာဖြစ်ပါတယ်။ကရင်နီမျိုးသားထုတ်တဲ့ပါတီကကရင်နီတပ်မတော်ရဲ့ဦးဆောင်မှုကိုကရင်နီလက်နက်ကင်တွေလက်ခံထားတာဟာထူးခြားချက်လို့ဆိုနိုင်ပါတယ်။လူဦးတော်လိုင်းရေးမှာအင်အားအကောင်ဆုံးဖြစ်လာတဲ့ KNDF ကရင်နီအမျိုးသားကာကွယ်ရေးတပ်ကလည်းကရင်နီတပ်မတော်ကိုစစ်ဦးစီးချုပ်လို့သတ်မှတ်ထားပါတယ်။စစ်ကောင်စီအလွန်အားထားတဲ့တပ်မ66ဟာကရင်နီစစ်မျက်နှာမှာနေုံကံပတ်အဆုံးတိုက်ရတော့မလို့ဖြစ်နေပါတယ်။ကရင်နီဒေသကိုရောက်လာပြီးနှစ်နှစ်လောက်ကြာတဲ့အခါမှာတပ်မ66မှာမူလအင်အားရဲ့3ဘုံ2ဘုံသာရှိတော့တယ်လို့မြေလက်အတန်ကဖော်ပြပါတယ
်။တပ်မ66ဖွဲ့စည်းပုံပြတ်သွားတဲ့အခါမှာတပ်မ99နဲ့တပ်မ99ကတိုင်းရင်းတွေရောက်လာတာမို့လွန်ခဲ့တဲ့နှစ်နှစ်အတွင်းကရင်နီပြည်နယ်မှာတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားပြီးရှစ်ကောင်စီတပ်သား2600တေဆုံးတယ်လို့ဇွန်လ17ရက်နေ့ထုတ်မြေလက်အတန်းဆောင်းပါရှင်ရင်ငင်းကရေးသားထားပါတယ်။ကရင်ဒီမှာရှစ်ကောင်စီတက်တွေလုံးပါပါလာတဲ့အတွေ့တရင်တစ်ခုမှာရှေ့ထွက်အင်အား30ရာခိုင်လုံးနောက်သာကျန်တော့တယ်လို့ဆိုပါတယ်။တရင်မှုဘုံမှုကြီးတွေပါတေဆုံးတာကြောင့်ကရင်ဒီတက်ပွဲကိုလူသိများပါတယ်။ရှေ့တန်းတက်မှာတစ်ခုမှာ30ရာခိုင်လုံးထိခိုက်တေဆုံးရင်တက်ပြက်တဲ့အထိပြိုဖျဲဖြစ်သွားတယ်လို့ CDM ဘိုးကြီးဇင်ော်ကဆိုပါတယ
်ကရင်နီနယ်ကျောင်းသောက်တက်တွေရွေဦးတော်လိုင်းရေးမှာပါဝင်လာလို့တန်လွင်မြစ်အရှိဘက်ကန်ကမဲဆက်မြို့ကိုထိန်းချုပ်နိုင်တဲ့အခြေအနေရောက်သွားပါတယ်ကရင်နီပြည်နယ်နဲ့ထိစပ်နေတဲ့တရင်ပြည်နယ်မှာတော့နယ်ကျောင်းသောက်တက်တွေဟာကိုကျိုးစီးပွားကိုသာဦးစားပေးနေတုံးဖြစ်ပါတယ်တရင်နယ်ကျောင်းသောက်တက် BGF 73ရင်းကိုညဝရီလိုင်းပွဲပါပွန်နဲ့ကြိုင်းရင်စိတ်ကြီးမြို့နယ်တွေမှာအခြေစိုက်ပါတယ်စုစုပေါင်းအင်အား3000လောက်ရှိပြီးချင်းမုံရီရိုင်ဖယ်တွေကန်ဆောင်ကြပါတယ်ကစားဝိုင်းနဲ့ဒုစရိုက်လုပ်ငန်းမျိုးစုံရှိတဲ့ရွှေကုတ်ကိုကို ဘုံမူကြီး စောချစ်သူ ဦးဆောင်နဲ့ PNBGF တပ်က အုပ်ချုပ်ပြီး စီးပွားရေးလုပ်နေတာပါ စစ်ကောင်စီနဲ့ အပေးယူလုပ်ပြီး ရက်တည်နေတာကြောင့် ကိုကျိုးစီးပွားကိုသာ အဓိကထားပြီး နိုင်ငံရေးအမြင်မရှိတာက တကြောင်မို့လို့ မိခင်တပ်ဖွဲ့ဖြစ်တဲ့ KNU နဲ့ ပြန်လည်ပေါင်းစည်းဖို့ အလားအလာ အလွန်နှေးပါနေပါလေ
ကရင်နေကြဆောင်ဟာမကျေနပ်မှုကြောင့် KNU ကခွဲထွက်သွားသူဖြစ်ပါတယ် ခွဲထွက်မှုကိုစစ်အစိုးရကထောက်ခံပြီး အခုအညီပေးတဲ့အတွက် KNU ရဲ့ပြိုင်ဘက်ဖြစ်လာပါတယ် နိုင်ငံရေးနဲ့လူမျိုးရေးအမြင်မရှိဘဲဘဝရက်တည်ရေးကိုသာဦးစားပေးတာကြောင့် စီးလုံးညီညွတ်ရေးအတွက်ဆွေးနွေးရမှာအခက်အခဲရှိတယ်လို့ဆိုပါတယ်ဒါပေမဲ့ KNU ကတော့မဖြစ်နိုင်တာမရှိဘူးဆိုတဲ့ယုံကြည်ချက်နဲ့ BGF နေကြားဆောင်တပ်ကိုဆက်လက်စီးလုံးနေတယ်လို့ဆိုပါတယ် ဒါကြောင့်ကရင်နယ်ကြားဆောင်တပ်တွေနှုတ်တော်လာရေးမှာပါဝင်လာဖို့အလားအလာမရှိသေးပါဘူး ဒီတော့တွင်ကရင်ပြည်နယ်မှာလက်လွတ်လိုက်ရတဲ့နေမျိုးတွေကိုပြန်လည်ရရှိအောင်စစ်ကောင်စီတပ်ကစစ်ကြောင်းထိုးနေပါတယ် လွန်ခဲ့တဲ့ဇူလိုင်လကကရင်ပြည်ဒေသမှာတိုက်ပွဲ33ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က84ဦးသေဆုံးကာကရင်ပြည်ဘက်က2ဦးကြာဆုံးကြောင်းဩဂုတ်လ9ရက်နေ့မှာကရင်ပြည်အမျိုးသားကာကွယ်ရေးတပ် PNDF ကသတင်းထုတ်ပြန်ပါတယ်လေတပ်က42ကြိမ်တိုက်ခိုက်တာကြောင့်အရက်သား4ဦးသေဆုံးပါတယ်ဒုက္ခတဲ့ဥယျာဉ်များလာပေမဲ့ပြက်ပြက်သားသားဆင်နွှဲနေတဲ့ကရင်ပြည်တော်လှန်ရေးကိုပြည်သူလူထုကထောက်ခံတယ်လို့ဆိုပါတယ်ခင်ဗျာ
ကရင်ပြည်နယ်ကယားပြည်နယ်မှာ KNPP ကရင်ပါတီ ဥဆောင်မှုနဲ့ အရင်နေကြားဆောင်တက်အပါဝင်ဒေသခံတက်တွေပူးပေါင်းဆောင်ရွက်မှုကောင်းလာကြောင်းတော်လိုင်းအရှင်ကောင်းလာတာကိုဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ကျမ်းမာရေးကဏ္ဍပါဒေါသပေါက်ကွဲမှုအပါဝင်စိတ်ဖိစီးမှုအပြုမှုတွေကိုပြောထားပါတယ်မြန်မာနိုင်ငံမှာလက်ရှိပိုဖြစ်လာနေတဲ့ဒီစိတ်ဖိစီးမှုရဲ့အပြုမှုတွေကိုသိထားပြီးဒီဒေါသပေါက်ကွဲမှုအစင်မရအောင်ကာကွယ် Queensland ဆေးရုံကစိတ်ကျန်းမာရေးထုကူဆရာဝန်ကြီးဒေါက်တာသတ္ထေကိုကျွန်တော်ပဲမင်းနဲ့တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာဟုတ်ကဲ့အထူးကဆရာဝန်ကြီးဒေါက်တာသတ္ထေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံတည်းဒီပုံမှန်မဟုတ်တဲ့အခြေအနေတွေကြောင့်စိတ်ဖိစီးမှုတွေပိုများလာတာအတွက်ပြီးခဲ့တဲ့အပတ်တွေကတော့ဆရာကြီးဒီစိတ်ဖိစီးမှုပုံစံအမျိုးမျိုးနဲ့အန္တရာယ်ဖြစ်နိုင်ပုံနောက်ဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒီစိတ်ဖိစီးမှုဖြစ်နေတာကိုသတိပြုမိဖို့အဓိကလက္ခဏာတွေနဲ့စိတ်ပိုင်းကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးစိတ်ဖိစီးပြီးတကယ်လက်တွေ့လုပ်လာနိုင်တဲ့အဖြစ်မျိုးပိုင်းကိုဆက်ပြောမှာမို့ဘာကနေအဓိကဆရှင်းပြနေလဲဆရာကြီ
းဟုတ်ကဲ့behavior problem ပေါ့အဲ့ကြတော့အပြုအမူတွေပေါ့နော်ဆိုတော့အပြုအမူတွေလက္ခဏာတွေအဲ့ကြတော့ကျွန်တော်တို့ဒီစိတ်တွေဖြစ်စည်းလာရယ်ဒီကိုယ့်ရဲ့အပြုအမူတွေလည်းကိုယ်မသိဘဲနဲ့ပြောင်းလာတယ်ဟာမိမနဲ့လည်းပို့ပြီးတော့စိတ်တိုးလာတယ်ဒေါသပေါက်ကွဲတာတွေပို့များလာတယ် snappy ဖြစ်တယ်ဆိုတာစိတ်တိုးတာပေါ့နောက်ပြီးတော့မှကိုယ့်ရဲ့အိတ်တာလည်းဟာအိတ်ချိန်မမှန်တော့ဘူးဟာချက်အိတ်ချက်နိုးဖြစ်နေတယ်တချို့ကအစားတွေတအားစားတယ်စိတ်ပူပါတော့comfort eating ပေါ့အစားတွေတအားစားတယ်တချို့ကျတော့အစားမစားတော့အဲ့ဒါအပြင်လူငယ်တွေပေါ့နော်လူငယ်တွေရောလူကြီးတွေရောပါပါတယ်ကျွန်တော်တို့ဘာလဲဆိုတော့အရက်တွေတောက်တယ်ဒါအရက်တောက်တယ်အဲမူရဆေးဝါးလုပ်တယ်ဆေးလိပ်တွေကတနေ့ကိုဆေးလိပ်တောက်တယ်များအလေး50တောက်တယ်အဲပြီးတော့မှတချို့ကလည်း gambling လုပ်ကြတယ်ဆိုတော့
လောက်ကစားပါဆရာနော
်လောက်ကစားပေါ့လောက်ကစားလုပ်ကြတယ်ဆိုတော့အဲ့ဒါတွေလူတယောက်က normal နဲ့ပို့ပြီးတော့မှဟဲ့လားအရက်တွေတောက်နေတယ်ဒီစလိတ်တွေလည်းတောက်ပြီးတော့ဟိုမဟုတ်တာတွေလုံနေတယ်စိတ်တွေလည်းတူနေရင်တော့ကျွန်တော်တို့ကဘာများဖြစ်နေတယ်လဲစိတ်များဖြည့်စည်းနေသလားဘာပြဿနာလဲဆိုတာစဉ်းစားသင့်ပါဆိုတော့အဲ့ဒီအုပ်စုပဲခင်ကျွန်တော်တို့ဒီစိတ်ပိုင်းဆိုင်ရာရယ်ကိုယ်ပိုင်းဆိုင်ရာရယ်နောက်အပြုအမူပိုင်းဆိုင်ရာရယ်ဆိုပြီးတော့ကျွန်တော်တို့ခန္ဓာကိုယ်မှာပြတယ်လို့နားလည်ပါတယ်ခင
်ဟုတ်ကဲ့ဆရာရယ်အဲ့တော့အခုလို့ဒီလက္ခဏာတွေထဲမှာပြီးခဲ့တဲ့အပတ်ကြာပြောတဲ့ပင်ပင်ထန်ထန်ပေါ့နော်ဒီဒေါသပေါက်ကွဲထွက်တာအတွက်အော်ဘလောက်အဆင့်ကအရင်သတိထားဖို့လိုပြီးတော့ဘလောက်အဆင့်မှာတော့ကိုယ့်အနေကိုပြုပြင်နိုင်တဲ့အနေအထားမျိုးပေါ့နော်စီမံနေတဲ့အနေအထားမျိုးရှိလဲဆရာကြီးအဲ့ဒါကိုကြိုသတိထားပြီးတော့အသက်လည်းဖြစ်တဲ့အဆင့်တွေမရအောင်ပေါ့ဆရာနော် စီဘူးရလေးပြောလို့ရမှာဆရာ
ပြောလို့ရတယ်ခင်ဗျအဲ့ဒီဟာလေကျွန်တော်ကတတ်တက်ကလေးကိုပြောချင်တာအဲ့ဒီဒေါသပောက်ကွဲမှုပေါ့ဆိုတော့ဒေါသဆိုတာကျွန်တော်တို့ခုနကဒီ stress လို့ပဲနော်လူတိုင်းမှာရှိတယ်အဲ့ဒါကတချို့ကဒါ normal emotion လို့တောင်ပြောတယ်ကျွန်တော်တို့ဒေါသလည်းထွက်လိုက်မှလူကဟိုတချို့ဟာတွေကပြည်သွားတာဒါပေမဲ့ဟိုမက်ဆီမာပြည်ပြပဲတအားကြီးဒေါသတအားကြီးများရင်လည်းမကောင်းဘူးခဏခဏထွက်နေလည်းမကောင်းဘူးဆိုတော့ဒေါသကိုတော့ကျွန်တော်တို့သတိချက်ဖို့လိုတယ်ဆိုတော့ဒေါသကိုကျွန်တော်နည်းနည်းလေးအဲ့ဒီအထူးသဖြင့်ပေါ့ဒီစိတ်ဖိစီးမှုကြောင့်မို့ရတဲ့ဒေါသပောက်ကွဲမှုတွေကိုပြောရင်းနဲ့ဒေါသကိုနည်းနည်းလေးကျွန်တော်နားလည်စီခြင်းနဲ့ angle ကိုသုံးမျိုးရှိတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီဒေါသမျိုးစားပထမတစ်မျိုးကနေစပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ဆိုတော့ outward angle ဆိုတာကဒေါသကြောင့်မို့လို့
ဟုတ်ကဲ့အပြင်ကိုထွက်လာတဲ့ဒေါသပေါ့ဆရာနော
်ဟုတ်ကဲ့ဟိုကျွန်တော်တို့ behavior အပြုမူ change ဖြစ်ပြီးတော့မှတခါလေဆဲတာတို့အတန်ကျဲကျဲကြီးနဲ့အော်ချလိုက်တာတို့နောက်ပြီးတော့မှတခါလေဟိုမပြောသင့်တာတွေပြောလိုက်တာတို့တချို့ကြတော့လက်တွေပါပါလာတာတို့ physical ပေါ့နော်လက်တွေပါပါလာတဲ့ဒီ aggression ပေါ့အဲ့ဒီကျွန်တော်တို့ဒီပောက်ကွဲမှုတွေကအဲ့ဒါကအပြင်ကိုရောက်သွားတာတချို့ကြတော့အဲ့လိုမဟုတ်ဘူးနော်တချို့ကြတော့ကိုယ်ထဲမှာဒေါသတွေဆိုရင် तू อ่ะစုထားပြီးတော့ကိုယ့်ကိုယ်ကိုပြန်ဒုက္ခပေးတာ suffer ပေါ့ကိုယ့်ကိုယ်ကိုပြန်ပြီးတော့
ဟုတ်ကဲ့အတွင်းမှာဒေါသကိုကျိမ့်မိထားပြီးတော့ကိုယ့်အကိုဒုက္ခပေးတာမျိုးပေါ့ဆရာနော
်မှန်တယ်မှန်တယ်ဒီဒုက္ခပေးတာအဲ့ဒါကလည်းကျွန်တော်တို့ဒေါသထဲမှာကိုယ့်ကိုယ်ဒုက္ခပေးတဲ့ဒေါသလည်းရှိတယ်ခင်ဗျ။ဒါပေမဲ့အဲ့ဒီမှာ passive aggression ဆိုတာတချို့ကတော့ဒီမတုံမလုတ်ကလေးပဲဒေါသထွက်တာဟိုပြန်မပြောနားမထောင်ပေါ့နော်။ဟိုသူများပြောရင်လည်းမလုတ်တော့ဘူး။ဘသူနဲ့မှလည်းတိတ်မဆက်ဆံဘူး။အဲပြန်ပြောတာလည်း sarcastic ဆိုတော့ဘယ်လိုပြောရမလဲ။ဟို
ရွှဲ့ပြီးတော့ပြန်ပြောတာပါဆရာနော
်။ရွှဲ့ပြီးတော့ပြောတဲ့သူမျိုးကြတော့လေဒေါသတန်လေးတွေပါတာပေါ့နော်ဆိုတော့အဲ့ဒီပြဿနာကြီးလည်းရှိတယ်အဲ့ဒီဒေါသကိုလည်းကျွန်တော်ကထပ်ပြီးတော့လိုက်ချင်တယ်ဒုတိယဘယ်လိုလို့ဒေါသထွက်တာလဲဆိုတော့သုံးမျိုးရှိတယ်ဆရာဝင်းမင်
းဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီဒေါသပတ်ကွဲရတဲ့အကြောင်းရင်းမှာလဲပထမတစ်မျိုးကနေစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့ကျွန်တော်တို့ upbringing ဆိုတာဟိုကိုကကြီးရင်းလာတဲ့တဘာဝပုံမှာမူတည်တဲ့လူစိုးတဲ့ကြားထဲမှာကြီးလာတယ်ဟဲ့လားကို့အဖေမေကလည်းအယက်သမားလိုမျိုးဟိုလမ်းမှာမိုက်နေတယ်ဆိုရင်ဒေါသဆိုတာ normal ပဲဆိုတာကျွန်တော်တို့အဲ့ဒါဒုက္ခပဲအဲ့ဒါတစ်ခုပေါ့ဒုတိယတစ်ခုကအရင်တော့ကဘဝမှာအခက်ခဲတယ်ဟိုကို့မှာဟိုအရင်တော့ကဘူလီလောက်ခံဘူးတယ
်ဟုတ်ကဲ့မတရားအနိုင်ကျင့်ခံရတာပေါ့ဆရာနော
်မှန်ပါတယ်ခင်ဟလာကိုကမတော်တဆထောင်ထဲရောက်သွားရင်ထောင်ထဲမှာဆော့ခံရတယ်အဲ့ကျတော့ကိုကဒေါသတွေကပြန်ချလို့မရတော့တိမ့်ထားရတာလေအဲ့ဒီဒေါသတွေကထောင်ကထွက်လာပြီးတော့မှဟာမိမနဲ့ရံပြစ်တော့ပောက်ကွဲနေတော့မကောင်းဘူးပေါ့ဗျာနော်ဆိုတော့အဲ့ဒီကျွန်တော်တို့အရင်တော့ကဖြစ်တဲ့ experience ကြီးလေအခုအချိန်ကဒေါသပြန်ပြန်ပြီးတော့ထလာတယ်ခင်ဗျအဲတတိယကတော့ကျွန်တော်တို့ခဏပြောတာ ਨੇ ပိုးဆိုင်ပါတယ်ကျွန်တော်တို့ stress ပေါ့စိတ်ပီစီးရင်တော့လူတွေကအဲထိထိမိမိလေးဒေါပွားတတ်တယ်ခင်ဗျဆိုတော့ကျွန်တော်အဲ့ဒီမှာဟိုအခုလဲကျွန်တော်တို့စိတ်ပီစီးမှုနဲ့ပတ်သက်လို့ဘယ်လိုကင်တွေဖြည့်ရှင်းမလဲပေါ့ဆိုတော့ manage လုပ်မလဲဆိုတာလည်းဆက်ပြောမှာဒါပေမဲ့ဒေါသနဲ့တစ်ချက်ကလေးဆက်ပြောလဲကျွန်တော် tip လေးတစ်ခုပဲကျွန်တော်ပေးခြင်းလဲ
ဟုတ်ကဲ့ကောင်းပါတယ်ဆရာလူများလဲကြောင်းလေးရှိတဲ့ဒီဒေါသကိုဟိုဘလို့ဟိုအဆိုးဆုံးမဖြစ်အောင်ပေါ့နော်အသက်အနည်းအထိဟိုဒုက္ခရောက်တာမျိုးမဖြစ်အောင်အကောင်ဆုံးထင်ကြောင်းတင်တာမျိုးပေါ့ဆရာနော
်ဟုတ်ကဲ့ဒေါသဖြစ်ရင်ဟို awareness ပေါ့သတိလေးချက်လိုက်ဖို့အဲ့ဒါကျွန်တော်ကတော့အရေးကြီးဆုံးပဲလို့ထင်တယ်သတိလေးချက်လိုက်ဟင်းကခဏလေးရစိတ်ထဲမှာစဉ်းစားလိုက်ပြီးတော့မှ okay ငါဒေါသထွက်နေပါလားဆိုတော့သိဖို့အဲ့ဒါအရေးကြီးဆုံးပဲအဲ့လိုသိပြီဆိုတော့မှslow breathing ဆိုအသက်ကလေးဖြည်းဖြည်းလေးရှူလိုက်ပြီးတော့မှ walk out လုပ်သွားလိုက်အပြင်ဘက်ကိုလမ်းလျှောက်ထွက်ရင်လည်းထွက်သွားလိုက်တခြားခန်းကိုသွားရင်လည်းသွားသွားလိုက်နော်အဲ့ဒီသတိချက်ဖို့ကတော့ကျွန်တော်ဒေါသမှာအရေးကြီးတယ်ပြီးရင်တော့အချက်အလက်တွေကဖြည့်ရှင်းလို့ရပါတယ်ခင်ဗျာကျွန်တော် stress management ထဲမှာလည်းဆင့်တူပါပဲခင်ဗျာအဲ့ဒါကြောင့်မို့အဲ့လိုအဲ့ဒီပြောရင်းနဲ့ကျွန်တော်ဆက်ပြောလို့ရပါတယ်ဆရာကြီ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ stress managementဒီစိတ်ဖြစ်စီမှုတစ်ခုလုံးကိုဘယ်လိုစီမံခံခွဲတင်တာကိုနောက်တစ်ပတ်မှာဆက်ပြောအောင်ဆက်ရေးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာစိတ်ဖြစ်စီမှုအပြည့်မှုတွေနဲ့ဒီထက်ကပြင်းထန်တဲ့တစ်ခုဖြစ်တဲ့ဒေါသပောက်ကွဲထွက်လာတာကိုခိတ္တရဏလိုက်တာအပါအဝင်ဘယ်လိုနားလဲထင်ကြောင်းတင်တာတွေကိုကျွန်တော်ပြောပြခဲ့တဲ့ကျမ်းမာရေးခန္ဓာမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြပြနေကြတိုင်းရင်ဒေသကသတင်းလောအစီအစဉ်မှာကရင်ရှမ်းကချင်ချင်းမွန်စတဲ့ဒေသတွေကတိုင်းရင်သတင်းတွေကိုပြပြထားပါတယ်။ဒ ဒီစီစဉ်ကိုတော့ FVR လို့တူကခေါ်တဲ့နေဆက်ဒေတာတိုင်းဒါသတင်းတောက်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဆင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားတိုင်းသားတင်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်ကြာရင်စိတ်ကြီးမှာတော့စစ်တပ်လက်အောက်ခံဌာနဆိုင်ရာရုံးတွေဟာရုံးလုံငန်းအလုံးရက်တန်သွားပြီလို့ဝန်ထမ်းတွေကပြောပါတယ်။ရှမ်းမြောက်မူဆယ်မြို့နယ်တဲ့စစ်တပ်နဲ့တအန်းတက် TNL တို့ကြားကတိုက်ပွဲကြောင့်အရက်သား၃ယောက်သေဆုံးခဲ့ပါတယ်။တရင်လွာတွေထဲမှာတော့ချင်းပြည်နယ်ထန်တလန်မြို့မှာစစ်တပ်နဲ့ CNF CNA ဦးဆောင်တဲ့ချင်းပူပေါင်းတပ်တို့ကြားအပြင်းထန်တိုက်ပွဲတဲ့နှစ်ဖက်စလုံးမှာအကြအဆုံးတွေများခဲ့တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟော်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့ပေါ်ရှိစစ်ကောင်စီလက်အောက်ခံဌာနဆိုင်ရာရုံးတွေမကြခဏတိုက်ခိုက်ခံနေရပြီးအများစုမှာပိတ်ထားရတာကြောင့်ရုံးလုပ်ငန်းတွေဆောင်ရွက်နိုင်ခြင်းမရှိတော့ဘူးလို့ဝန်ထမ်းတွေကပြောပါရယ်။လောလောဆယ်ကျန်းမာရေးဌာနနဲ့မြို့နယ်စည်းရုံးကိုဆက်လက်ဖွင့်လှစ်ထားပေမဲ့တိုက်ခိုက်ခံရမှာကိုကျန်းမာရေးဝန်ထမ်းတွေကစိုးရိမ်နေကြတယ်လို့မြို့ခံတွေကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ29ရက်ညပိုင်းမှာကြိုင်းစိတ်ကြီးမြို့ပေါ်ကမြို့နယ်စီပင်တရားရုံမြို့နယ်စည်ရင်စည်ရုံနဲ့မြို့နယ်စိုက်ပံရုံတို့ drop bomb ချတိုက်ခိုက်ခံရပြီးပျက်စီးမှုတွေရှိခဲ့ပါတယ်ခရိုင်စီမံအုပ်ချုပ်ရေးကောင်စီရုံနဲ့တစ်တောဦးစီးဌာနရုံလည်းအရင်ကတိုက်ခိုက်ခံခဲ့ရပြီးတော့မြို့ပေါ်ကလက်စစ်တအားခွဲရုံနဲ့ transformer တွေကိုလည်းဒေသအခြေစိုက် KNU PDF တပ်ဖွဲ့တွေမိုင်းထောင်ဖျက်ဆီးခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဆင်းလန်းအုပ်စုမှာစစ်ကောင်စီတပ်နဲ့တအားတက် TNL ရုကြားကတိုက်ပွဲကြောင့်ရွာရဲလက်နက်ကြီးကျလို့အရက်သား3ယောက်သေဆုံးခဲ့တဲ့အပြင်3ယောက်ကထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရွာရဲကနေအိမ်3လုံးထက်မနည်းလဲမီးလောင်ပြကျခဲ့ပါတယ်။လက်နက်ကြီးကြီးဟာဩဂုတ်လ29ရက်နေ့ညပိုင်းကဆင်းလန်းအုပ်စုဖိုင်မိုင်ရွာရဲကျရောက်ပောက်ကွဲခဲ့တာဖြစ်ပါတယ်။ဒဏ်ရာရသူတွေကိုပရဟိတအဖွဲ့ကတွားရောက်တည်ယူရာမှာစစ်တပ်ကတားမြစ်စစ်ဆေးတာကိုခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်မူဆယ်မြို့နယ်ထဲမှာတလနေပါအကြာဖြစ်ပွားနေတဲ့တိုက်ပွဲကြားစစ်တပ်ကတာဒနာနေမီရှေးဟောင်းအမွေအနှစ်ဖြစ်တဲ့နေရာကိုပါမကျန်လီရင်နဲ့လာရောက်ဘုံကျဲခဲ့တယ်လို့ဆိုပါတယ်
ချင်းပြည်နယ်ကံပဲလက်မြို့နယ်အတွင်းကစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကျမကြီးဌာနကနန်း CDM အယောက်60ကိုနာမည်ပြည့်ဝန်ထမ်းတွေအဖြစ်ကံပဲလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကကြေညာလိုက်ပါတယ်။ကံပဲလက်မြို့နယ်ကျမကြီးဌာနကဝန်ထမ်းတွေဟာစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေကြောင်းကံပဲလက်မြို့ပတ်အဖလက်အောက် CDM နန်း CDM စုံစမ်းစစ်ဆေးရေးကော်မတီကစစ်ဆေးတွေ့ရှိတာကြောင့်ဩဂုတ်လ28ရက်နေ့နေ့စွဲနဲ့နာမည်ပြည့်ဝန်ထမ်းတွေအဖြစ်ကြေညာခဲ့တာဖြစ်ပါတယ်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကံပက်လက်မြွနယ်တဲရှိဌာနအသီးသီးကနမ် CDM တွေကိုနာမည်ပြည့်စည်ရင်ထဲထက်တွင်တာကိုဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်ဇူလိုင်လ4ရက်နေ့ကလည်းကံပက်လက်မြွနယ်ပညာရေးဌာနကနမ် CDM ဝန်ထမ်း322ယောက်ကိုနာမည်ပြည့်ဝန်ထမ်းအဖြစ်ကံပက်လက်မြွနယ်ပအဖအဖွဲ့ကကြေညာခဲ့ပြီးဖြစ်ပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်တီရှိရာလိုင်ဇာမြို့အနီးကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ် KIA ရုကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြစ်ကျနဘုံမော်လမ်းပိုင်းလဲခရီးသွားလာဖို့ခက်ခဲလာတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ကမြစ်ကျနဘုံမော်လမ်းပိုင်းကိုစစ်အင်အားအလုံးကြီးနဲ့စစ်ကြောင်းထပ်ထိုးလာလို့ဩဂုတ်လ25ရက်နေ့ကစပြီး30ရက်နေ့အထိတိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံတယောက်ကပြောပါတယ်ဩဂုတ်လ30ရက်နေ့ကလဲလိုင်ဇာအနီးကိုစစ်တပ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ဆိုကြပါတယ်။ဩဂုတ်လ26ရက်နေ့နဲ့28ရက်နေ့မှာလဲမြစ်ချနာဗမော်လန်းအောင်ကြာနဲ့မဒီးရန်ရွာအနီးကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။
ထိုင်းနိုင်ငံထဲကိုတိုက်ပွဲတွေကြောင့်ထွက်ပြေးရောက်ရှိလာတဲ့နေဆက်ကမြန်မာဒုက္ခသည်တွေကိုလုံခြုံမှုမရှိဘဲနေရက်ကိုပြန်မပို့ဖို့ထိုင်းလူအခွင့်အရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ29ရက်နေ့ကထိုင်းလူအခွင့်အရေးကော်မရှင်ရဲ့ထုတ်ပြန်ချက်ထမလက်ရှိကရားပြည်နယ်ခေါ်ကရင်နီပြည်မှာလေကြောင်းတိုက်ခိုက်ခံရမှုတွေအပြင်အစားအသောက်ပို့ဆောင်ရေးလမ်းကြောင်းတွေပိတ်ဆို့ခံထားရတဲ့အတွက်ဒုက္ခသည်တွေပိုများလာနေတယ်လို့ဆိုပါတယ်။တိုက်ပွဲတွေကြောင့်ကရင်နီပြည်နယ်ကနေထိုင်းနိုင်ငံထဲကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာမေအောင်စွန်ပြည်နယ်ထဲကဒုက္ခသည်စခန်း၅ခုမှနေထိုင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့ပြောပါရယ်။ထိုင်းအနာပိုင်တွေအနေနဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပို့ပေးဖို့နဲ့ထိုင်းမြန်မာနယ်စပ်တလျှောက်ဒုက္ခသည်တွေခိုးလုံနိုင်ရေးဘေးကင်းလုံခြုံတဲ့နေရာတွေဖန်တီးပေးဖို့လဲထိုင်းလူအခွင့်အရေးကော်မရှင်ကကြေညာချက်ထမတိုက်တွန်းထားပါရယ်။
စစ်တွေဆန်ပြဿနာနီးအခမ်းအနားကိုတက်ရောက်ခဲ့တဲ့အတွက်ဖမ်းဆီးခံရပြီးနိုင်ငံတော်စူပူအောင်လှုပ်ဆော်မှုပုံမှန်905ကကြီးနဲ့အမှုဖွင့်ခံထားရတဲ့ရခိုင်အမျိုးသမီးကွန်ရဲ့ဥက္ကဋ္ဌဒေါ်ညူအေးကိုဩဂုတ်လ29ရက်နေ့မနေ့ပိုင်းကစစ်တွေမြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။ဒေါ်ညူအေးကကျန်းမာရေးကောင်းပြီးစက်တင်ဘာလ12ရက်နေ့ကိုရုံးချင်းထပ်ပေးထားတယ်လို့တရားရုံးကိုကိုယ်တိုင်တွားရောက်ခဲ့တဲ့ရခိုင်အလင်းတကားအဖွဲ့ဥက္ကဋ္ဌဒေါ်ကျော့စိန်ကပြောပါတယ်။ဩဂုတ်လ13ရက်နေ့မှာစစ်တွေကြောင်းသားသမဂ္ဂကဦးဆောင်ကျင်းပခဲ့တဲ့56နှစ်မြောက်စစ်တွေဆန်ပြည်တနာနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့အတွက်ဩဂုတ်လ15ရက်နေ့မှာရဲကဖမ်းဆီးပြီးအခုလိုတရားစွဲဆိုထားတာပ
ါအခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်နဲ့ CNF CNA ဦးဆောင်တဲ့ချင်းပူပေါင်းတပ်တို့အကြားအပြင်းထန်တိုက်ပွဲဖြစ်ပွားရမှာတော့စစ်ကောင်စီဘက်ကအယောက်30လောက်သေဆုံးပြီးချင်းပူပေါင်းတပ်ဖွဲ့တွေဘက်က73ယောက်ကြာဆုံးခဲ့ပါတယ်ထန်တလန်ဘက်ကစစ်ရေးအခြေအနေနဲ့ပတ်သက်လို့ကိုရောဘက်ကစူးစီးထားပါတယ်
ချင်းမျိုးသားတပ်ဦး CNF CNA CDF တန်တလန် CDF ဟာခါနဲ့ CDF ဇုတ်ဖေးစတဲ့ချင်းပူပေါင်းတပ်ဖွဲ့ဟာဩဂုတ်လ28ရက်နေ့မနေ့9နာရီလောက်မှာတန်တလန်မြို့ကစစ်ကောင်စီတပ်ရင်းစခန်းတွေကိုဝန်းရောက်စီးနှင်းတိုက်ခိုက်ခဲ့ရမှာတနီကုန်နီဘာတိုက်ပွဲပြင်းထန်ခဲ့တာဖြစ်ပါတယ်တန်တလန်မြို့တပ်ကုန်းနဲ့အနီးပတ်ဝန်းကျင်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်း 3-4 နေရာလောက်ကိုတပြိုင်တည်းဝန်းရောက်စီးနှင်းခဲ့တာဖြစ်ပြီးစစ်ကောင်စီဘက်က Jet Fighter ပစ်ကိုတွေအပြင်လက်နက်ကြီးတွေအလွန်ကြုံအသုံးပြုခဲ့လေချင်းမြသားတက်ဦး CNF CNA ပြောရေးဆိုခွင့်ရှိသူ slide ထက်နေကပြောပါတယ
်ဘလို့ပြတ်တာရှိနေတယ်ပြီးတော့ဆန္ဒလာဆခလုပ်ခဲ့ဘလို့ပြပေါင်းတက်ခွင့်ရှိတယ်ဆန္ဒလာလို့စစ်ကောင်စီတက်စခါလို့လိုက်ခဲ့တယ်တို့ကတော့လေးနေရပါတယ်အဲ့ဒါကိုကျွန်တော်တို့စစ်တခါလေးဝတ်တယ်တကယ်ချမ်းမှာတို့ဘက်ကလည်း Jet Fighter နဲ့တို့တို့တချို့ပုံကျခံရတယ်ပြီးတော့လက်နဲ့ကြည့်မဲ့ကရစားတယ်ကောင်းပါပြီ။ဒါနဲ့ကျွန်တော်တို့ဖက်ကစစ်ကောင်းကြောင့်ကြားတယ်ပြီးတော့တိုင်းရရတယ်တချို့ရှိတယ်
တနီကုံနီးပါဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲမှာချင်းမျိုးသားတပ်မတော် CNA ကရဲဘော်6ယောက်နဲ့ CDF ရဲဘော်9ယောက်ကြာဆုံးခဲ့ပြီးစစ်ကောင်စီတပ်သား30လောက်သေဆုံးခဲ့တယ်လို့ဒဏ်ရာရရှိသူလည်းအယောက်50လောက်ရှိတယ်လို့ဆိုပါတယ်ထန်တလာမြို့နယ်ဟာချင်းမျိုးသားတပ်မတော် CNA ဗဟုဌာနချုပ်ဝိတူရိယစခန်းရှိရာဒေသဖြစ်ပြီးစစ်ကောင်စီကနေမထိန်ချုပ်နိုင်ဖို့ဒီရက်ပိုင်းအတွင်းမှာစစ်အင်အားတွေလည်းဖြစ်တင်းမှုတွေလုပ်ခဲ့ပါတယ်ချင်းကကွေပူပေါင်းတပ်ဖွဲ့တွေဟာခံစစ်အနေအထားကနေထိုးစစ်အနေအထားကိုရောက်ရှိလာပြီးတိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ slide ထက်နေကပြောပါတယ
်။တိုက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖက်ကအကြဆုံးရှိတယ်လို့သူတို့ပြောတာအကြဆုံးရှိတယ်။ကျွန်တော်တို့လည်းလည်းတချို့ရရှိနေတာပဲ။အဲ့ဒါတိုက်ပွဲကတော့ဆက်လက်ကြည့်တော့ပြင်းနေအနေထားမှာရှိတယ်ပေါ့နော်။အဲ့ဒါသူတို့ပြောတာကိုသိထားတော့ကျွန်တော်တို့ဖက်ကကောင်းဆုံးပြောဆက်လက်ပြီးတော့သိထားပါမယ်ပေါ့နော်။
ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကလည်းထန်တလန်မြို့ပေါ်ကစစ်ကောင်စီရဲ့ဟောက်ကာဘုံစခန်းကိုချင်းမျိုးသားတပ်ဦး CNF CNA ဦးဆောင်တဲ့ပူပေါင်းတပ်ဖွဲ့ကစီးနှင်းတိုက်ခိုက်ရမှာစစ်ကောင်စီတပ်သား3ယောက်တေဆုံးပြီး2ယောက်ကိုအရှင်ဖမ်းမိခဲ့ပါတယ်။လက်နက်ခဲယမ်းတွေလည်းသိမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
တော်လရင်အင်အားကြီးမှမှလူမျိုးအခွင့်အရေးပေါ်ပေါက်မယ်ဆိုတဲ့ကြွေးကြော်သံနဲ့ဒီနှစ်မှကြာရောက်တဲ့မွန်တော်လိုင်းရင်းနဲ့အခမ်းအနားကိုမွန်လူငယ်တွေကဥဆောင်ပြီးတော့ကျင်းပပြုလုပ်ခဲ့ကြပါတယ်။အဲ့ဒီကြွေးကြော်သံအပေါ်နိုင်ငံရေးသမားတွေကအထိပ္ပယ်အမျိုးမျိုးဖွင့်နေကြပါတယ်။ဒီကြောင်းကိုတော့ရမင်းကနေတင်ဆက်ပေးပါမယ်ရှင်
။ဩဂတ်လ31ရက်နေ့ဝါကောင်လပြည့်နေ့မှကြာရောက်တဲ့86ကြိမ်မြောက်မွန်တော်လိုင်းရင်းနဲ့အထိပ္ပယ်အခမ်းအနားကိုမွန်လူငယ်တွေဦးစီးပြီးဝူတော်မြို့နယ်ဝင်းစိန်တော်ရဖုန်ကြီးချောင်းဝင်းကမွန်အာဇာနည်ကောင်းမှကျင်းပပြုလုပ်ခဲ့ပါတယ်။ဒီနှစ်ကြွေးကြော်သံကတော်လာရေးအင်အားကြီးမှလူမျိုးခွင့်ရေးပေါ်ပေါက်မယ်ဆိုတဲ့ကြွေးကြော်သံပဲဖြစ်ပါတယ်။
ဒီလိုကြွေးကြော်တာတွေဖြစ်လာရတာကလက်ရှိမှာတနနဲ့ဖြည့်ရှင်းနေတဲ့ချင်းနေမျိုးကြောင့်ဖြစ်တယ်လို့ကချင်တိုင်းရင်းသားနိုင်ငံရေးသမားဦးခွန်အောင်ခန်းကပြောပါတယ်စစ်တပ်ကနေစင်တဆိုင်အနာကိုယူကေနဲ့နောက်ပိုင်းမှာကျန်တဲ့တိုင်းရင်းသားတွေအနေနဲ့အခွင့်အရေးမရဘူးမရတဲ့သဘောမျိုးဖြစ်ပါတယ်ဒါကြောင့်လည်းလက်နဲ့ကင်ကြီးမှာတော်လန်တဲ့ဟာမျိုးနဲ့ဖြစ်ပါတယ်နောက်တစ်ချက်ကတော့လ
ံဖြစ်တဲ့တမတော်အင်အားရှိမှတိုင်းပြည်အင်အားရှိမယ်ဆိုတဲ့စကားလုံးနဲ့အသေးပဲဆင်တူနေတယ်လို့ရခိုင်မျိုးသားပါတီမှပြည်သူ့လွှတ်တော်မဟောင်းဦးဝချိန်ကအခုလိုပြောပါတယ်
။လက်နဲ့မရှိရင်လူကိုလက်နဲ့ရှိရင်လူကအနိုင်ကျတဲ့ရောက်ဒီကောင်တွေကငါတို့လက်နဲ့နဲ့ပြန်စော်မရမယ်။ဒါကတမယူရာတွေ့ကြရတဲ့ဟာပဲ။တမတော်အင်အားရှိမှတိုင်းပြည်အင်အားရှိမယ်ဆိုရအဲ့ဒီစကားလုံးတွေကိုလူတို့များယူထားသလားတော့မသိဘူးပေါ့လေ။
မောင်ညင်ညွေးပါတီမှနိုင်တန်းရွှေကတော့အခုကြွေးကြော်တန်းကပြုပြင်ပြောင်းလဲမှုရဲ့အင်အားလို့အတိတ်ပဲဖွေးဆိုတယ်လို့ပြောပါတယ
်။တော်လာရင်အင်အားကြီးမှဒီလိုအခွင့်အရေးပေါ်ပါမယ်ပေါ့။တော်လာရင်ရေလိုပြောလိုက်လို့ရှိရင်ဒီတစ်ခေတ်ကိုလက်လက်ခံတော်လာမယ်။ဟိုဒီ offices ကတော့ဒီ site နဲ့ပတ်ကိုပို့သွားတာပေါ့နော်။ကျွန်တော်တို့နားလည်တာတော်လာရင်ဆိုတာပြုပြင်ပြောင်းလဲမှုပေါ့။ဒီကပြုပြင်ပြောင်းလဲမှုရဲ့အင်အားပေါ့။
မြန်မာနိုင်ငံလွတ်လပ်ရေးရခဲ့ပြီးတဲ့အခါမှာမွန်ပြည်နယ်ဖြစ်သတ်မှတ်ပေးဖို့ဖဆပါလအစိုးရကအကြောင်းမျိုးမျိုးပြတာကြောင့်1948ခုနှစ်ဩဂတ်လ19ရက်နေ့ဝါကောင်လပ်ပြည်နယ်မှာမွန်လူငယ်တစုဦးဆောင်ပြီးဇာတပင်ရဲစခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ကြပါတယ်။အဲ့ဒီနေ့ကိုလက်နက်ကင်တော်လှန်ရေးအစပြုခဲ့တဲ့မွန်တော်လှန်ရေးနေ့အဖြစ်သတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်ရှင်။
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ဂျိုင်းစိတ်ကြီးမှာတော့စစ်တပ်လက်အောက်ခံဌာနဆိုင်ရာရုံးတွေဟာရုံးလုပ်ငန်းတွေအလုံးရပ်တန့်သွားပြီလို့ဝန်ထမ်းတွေကပြောပါရယ်။ရှမ်းမြောက်မွန်စဲမြို့နယ်ထဲကစစ်တပ်နဲ့တအောင်တပ် TNL တို့ကြားတိုက်ပွဲကြောင့်အရပ်သား3ယောက်သေဆုံးခဲ့ပါရယ
်။တော်ရရှင်တွေကနားဆင်နေခဲ့ကြတာကတော့နယ်စပ်ဒေသအတိုင်းအတာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တစ်ရက်ပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ကရင်ရှမ်းချင်းကချင်ဘက်တိုက်ပွဲတွေပြင်းထန်နေတဲ့ဒုက္ခနဲ့မူလငယ်တို့ကတော့တော်လိုင်းအင်အားကြီးမှအမျိုးသားအခွင့်အရေးလူမျိုးအခွင့်အရေးပေါ်ပေါက်မယ်လို့ကြွေးကြော်လိုက်တာကိုအပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုလို VO ရဲ့အပတ်စဉ်ကဏ္ဍတွေအပြီးမှာတော့ကျသရင်းညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်စုမြတ်မို့တလှည့်ပြောပြပေးပါအောင်ခင်ဗျာ
။ South African နိုင်ငံဂျိုဟန်နက်စဘတ်မြို့ကရွေရွေးနေတဲ့ငါးရိုက်တိုက်တစ်ခုမှာဒီကျသရင်းညဆော်ပိုင်းတော့ကမီးလောင်ခဲ့တဲ့အတွက်83ယောက်ထက်မနည်းသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။90ကျော်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။မင်းကြီးသွားတဲ့အဆောက်အဦထဲမှာကုညီကယ်ဆယ်ရေးရှင်းလင်းရှာဖွေနေတာနဲ့အတူနောက်ထပ်သေဆုံးသူတွေလည်းရှိနိုင်တယ်လို့အရေးပေါ်ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။ရွှေပြောင်းလုတ်သားတွေအိမ်ကမ်းမဟားနိုင်သူတွေနေထိုင်တဲ့အစာအုပ်ဟောင်းတွေကအရေးပေါ်လမ်းကြောင်းထွက်ပေါက်တွေပိတ်နေတာကြောင့်အများပြားပေးပေါက်တွေပိတ်ပြီးတော့မိခိုးငွေတွေရှူရှိုင်းမိလို့တည်ဆုံးခဲ့ကြရတာဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်။ထိုင်ဝမ်အတွက်အမေရိကန်ကဆက်လက်နဲ့ပစ္စည်းတွေပေးပို့မဲ့အစီအစဉ်ကိုသမ္မတဂျိုးဘိုက်ဒန်ဆိုရာအတည်ပြုလိုက်ပါတယ်။ကိုပိုင်ချုပ်ချာအာဏာပိုင်နိုင်ငံတွေနဲ့လွတ်လပ်တဲ့ပြည်နယ်တွေအတွက်သာဒီတက်မှတ်ထားတဲ့အစီအစဉ်အောက်မှာထည့်သွင်းပြီးတော့ထိုင်ဝမ်ကိုပထမဆုံးအကြိမ်လက်နက်လွှဲပြောင်းပေးပို့သွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံလွှတ်တော်ကနိုင်ငံကြေးဌာနကဗုဒ္ဓဦးနေတော်ကအတိပေးပါတယ်အခုလိုမျိုးထောက်ပံ့မှုတွေလုပ်ပေမဲ့လည်းထိုင်ဝမ်ကိုနိုင်ငံတစ်ခုလိုအတိအမှတ်ပြုလိုက်တာမဟုတ်ဘူးလို့လည်းအမေရိကန်အစိုးရကပြောပါတယ်ကမ္ဘာမှာဆန်အများဆုံးတင်ပို့နေတဲ့အိန္ဒိယနိုင်ငံကဒီအထူးနိုင်ငံခြားတင်ပို့နေတဲ့ဆန်အမျိုးအစားတစ်မျိုးကိုဇူလိုင်လမှတင်ပို့မှုပိတ်ပင်ခဲ့တာကြောင့်ကမ္ဘာဈေးကွက်မှာဆန်ရှားပြီးတော့ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကဆန်တွေဟာ20ရာခိုင်နှုန်းလောက်ဈေးတက်သွားခဲ့ပါတယ်။ပြည်တွင်းလိုအပ်ချက်အရာတခြားဆန်တင်ပို့နေတဲ့နိုင်ငံတွေကလည်းဆန်တင်ပို့မှုတွေကိုရှော့ချမဲ့အခြေအနေရှိနေတာကြောင့်ဆန်ဈေးကွက်မှာဆန်ပြတ်လတ်မှုဖြစ်အောင်လို့ဆန်တင်သွင်းရောင်းချသူတွေကြိုးပမ်းနေကြရပါတယ်။တရုတ်မြန်မာပူးပေါင်းပြီးတော့ online ရာဇဝတ်မှုတွေနှိမ့်နှင်းရေးနဲ့နေဆက်တည်ငြိမ်ရေးကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနတန်တမန်တွေတွေ့ဆုံပြီးတော့နေဆက်ဒေတာ online ကနေငွေကြေးလိမ်လည်နေတဲ့ cyber ရာဇဝတ်ရေးဂိုင်းတွေနှိမ့်နှင်းရေးနဲ့နေဆက်တည်ငြိမ်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
ကျေးဇူးပါမဆင်မြတ်မရေ VO ရဲ့အခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညချက်တာရညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လည်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Patrick တရားနဲ့ဂျိုဂေတို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုပါရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.